Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ပြည့်နှစ်ဒီဇင်ဘာလ19ရက်စနေနေ့ပဲ VOA အစီအစဉ်လေးကိုည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်ခြေနေကြောင့် VOA အစီအစဉ်လေးကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာတပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိမ်းနဲ့ကိုအောင်မြတ်သူတို့ပြောပြပါမယ် American Cyber လုံခြုံရေးကျူးပေါင်းမှုကြီးနဲ့ပတ်သက်ပြီးသက်ဆိုင်ရာဌာနတွေရဲ့တင်ပြချက်ကိုနားထောင်ခဲ့ရတဲ့လွှတ်တော်မှတ်တွေကဒါဟာရုရှားလက်ချဲဆိုတာအခုချိန်ထိရထားတဲ့အထောက်အထားတွေအားလုံးကပြနေတယ်လို့သတိပေးပြီးလက်တွန့်ပြန်ဖို့တောင်းဆိုကြပါတယ်။ဒီစိုက်ဘာလုံခြုံရေးကြိုးပမ်းမှုမှာအစိုးရဌာနတွေရောပုဂ္ဂလိကကဏ္ဍပါထိခိုက်ခဲ့တာပါ။စိုက်ဘာထွင်းဖောက်ဝင်ရောက်မှုရဲ့ပမာဏဟာမူလကထင်ထားတာထက်အများကြီးပိုကြီးမားနိုင်ပွဲရှိတယ်လို့စိုက်ဘာလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးပြီးတဲ့နောက် Republican နဲ့ Democrat ပါတီနေရာစလုံးကလွှတ်တော်အမတ်တွေရဲ့တောင်းဆိုချက်ထွက်လာတာပါ။ဒါဟာတတိယ software အပိုင်းအစားတစ်ခုကိုသုံးပြီးအမေရိကန်အစိုးရရဲ့ကွန်ပျူတာစနစ်ထဲမှာကုတ်တွေထည့်သွင်းမှုထင်ရှားတဲ့ကြိုးပမ်းချက်တစ်ခုပါပဲလို့အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo က The Mark Levin ရုပ်သံအစီအစဉ်မှာတောက်ကြားနေကပြောခဲ့တဲ့အကြောင်း AFP သတင်းဌာနရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်။ထောက်လိုင်းရေးဆိုင်ရာအထက်လွှတ်တော်ကော်မတီယာယီဥက္ကဋ္ဌ Marco Rubio က Cyber တိုက်ခိုက်မှုရဲ့အတိုင်းအတာပမာဏအပြည့်အဝကိုမသိရသေးပေမဲ့လည်းဒီလောက်အတိုင်းအတာပမာဏမျိုးဘယ်တော့မှမဖြစ်သေးဘူးဆိုတာတော့ကျွန်တော်တို့သိထားပါပြီလို့တောက်ကြနေက Twitter မှာရေးခဲ့ပါတယ်။ရုရှားနိုင်ငံမှာရှိတဲ့အမေရိကန်ကောင်စီယုံတွေတဲကနောက်ဆုံးကြံနေသေးတဲ့ယုံမျိုးကိုပိတ်ပစ်ဖို့ရည်ရွယ်ထားတယ်ဆိုတာသမ္မတ Trump အစိုးရကကွန်ဂရက်လွှတ်တော်ကိုအသိပေးထားပါတယ်။ရုရှားနိုင်ငံရှေ့ပြား Vladivostok မြို့ကကောင်စီယုံကိုအပြီးပိတ်တော်မှာဖြစ်ပြီး Yekaterinburg မြို့ကကောင်စီဝင်ယုံရဲ့လုပ်ငန်းတွေကိုတော့ယာယီရပ်ဆိုင်းထားမယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကနေလွှတ်တော်အမတ်တွေကိုပြောခဲ့တာပါ။အသည့်ပေးချက်ကိုဒီဇင်ဘာလ10ရက်နေ့ကလွှတ်တော်ကိုပေးပို့ခဲ့တာဖြစ်ပြီးအဲဒါဟာအမေရိကန်အစိုးရနဲ့ပုဂ္ဂလိကကဏ္ဍကကွန်ပျူတာစနစ်တွေတဲကိုရုရှားလက်ချဲလိုတန်နီးယားရှိတဲ့ထွင်းဖောက်ဝင်ရောက်မှုကြီးဖြစ်ခဲ့တယ်ဆိုတာသတင်းဌာနတွေကစပြီးမပြောခင်3ရက်အလိုကဖြစ်ပါတယ်။အခုလိုပေးရတာဟာရုရှားနိုင်ငံတွင်မှလုကန်ဝင်ပြုတဲ့အမေရိကန်တန်တမန်အရေးအတွက်ကို2019ခုနှစ်မှာရုရှားကကန့်သတ်ခဲ့တာကြောင့်ဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။အခုကောင်စီဦးနှစ်ခုကိုပေးပြီးပြီဆိုရင်တော့အမေရိကန်သံတမန်ရေးဆိုင်ရာယုံဌာနအနေနဲ့မော်စကိုမြို့တော်ကတန်ယုံမဲကြံတော့မှာပါဒီတိမ်မှာရုရှားသရှုပ်ကောင်းတူကိုအစိတ်ကလူကြံခဲ့မှုတွေအမေရိကန်စီယက်တယ်မြို့ကရုရှားကောင်စီယုံကို2018ခုနှစ်မှာအမေရိကန်ကပိတ်ခိုင်းခဲ့ပါတယ်ရုရှားကလည်းလက်တုံ့ပြန်တဲ့အနေနဲ့စိန့်ပီတာစဘတ်မြို့ကအမေရိကန်ကောင်စီဝင်ယုံကိုပိတ်ခိုင်းခဲ့ပါတယ်အမေရိကန်ဆိုရလုပ်ငန်းတွေဒီတိမ်မှာကိုမှတစ်စိတ်တစ်ပန်းရန်ဆိုင်သွားမဲ့အရေးရှောင်ရှားဖို့အတွက်နှစ်ရက်တာအစိုးရယာယီအသုံးစရိတ်ဥပဒေကိုကွန်ဂရက်လွှတ်တော်ကတောက်ကြနေနှောင်းပိုင်းမှာအတည်ပြုပြဋ္ဌာန်းလိုက်ပါတယ်။အစိုးရယာယီအသုံးစရိတ်ဥပဒေကိုအောက်လွှတ်တော်ကထောက်ခံမဲ320မဲကန့်ကွက်မဲ60နဲ့အတည်ပြုခဲ့တာပါ။အဲဒီနောက်အထက်လွှတ်တော်ကလည်းချက်ချင်းလိုပဲအတည်ပြုခဲ့ပြီးသမ္မတဒေါ်နယ်ထရမ့်ကတောက်ကြနေနှောင်းပိုင်းမှာလက်မှတ်ထိုးပြဋ္ဌာန်းခဲ့တာပါ။ဒါဟာဖြင့် COVID-19 ကာယရောဂါကြောင့်စီးပွားရေးထိခိုက်မှုကိုကူစားရေးဒေါ်လာဘီလီယံ900ကျော်ရှိတဲ့ရန်ပုံငွေအစီအစဉ်ကိုအတည်ပြုဖို့လွှတ်တော်အမတ်တွေအပြင်းထန်ညှိနှိုင်းဆွေးနွေးနေတာအချိန်ထက်ရဖို့ပဲဖြစ်ပါတယ်။ဒီဘောတူညီချက်မူကြမ်းကိုတရင်းတွင်နေမှာမဲခွဲဆုံးဖြတ်မယ်လို့လွှတ်တော်အမတ်တွေကရည်ရွယ်ထားပါတယ်။ဗဟိုဘဏ်အနေနဲ့အရေးပေါ်ငွေထုတ်ချေးနိုင်တဲ့လုပ်ပိုင်ခွင့်အာဏာပေးရမပေးရအပေါ်အခြေအနေဖြစ်နေတာကိုဖြေရှင်းဖို့စစ်ဆက်ညှိနှိုင်းသူတွေစူးစမ်းနေကြတာပါ။ Republican တွေရဲ့ဒီအဆိုပြုချက်ဟာတိုင်းပြည်စီးပွားရေးကိုယူကောက်ခံသမ္မတ Joe Biden ကစီမံခန့်ခွဲရေးမှာအရေးပါတဲ့နည်းလမ်းတွေကိုထိခိုက်စေမယ်လို့ Democrat တွေကပြောပါတယ်။ဒီဘောတူညီချက်ထဲမှာစီးပွားရေးလုပ်ငန်းတွေအတွက်အကူအညီဒေါ်လာဘီလီယံ300အလုပ်လမ်းမဲ့အတွက်ဖက်ဒရယ်အစိုးရရဲ့ထောက်ပံ့ကြေးတရင်တစ်ပတ်စာဒေါ်လာ300နဲ့အမေရိကန်နိုင်ငံသားတူဦးချင်းစီအတွက်ထောက်ပံ့ကြေးဒေါ်လာ600စီပေးဖို့လို့ပေါ်ဝင်ပါတယ်။ COVID-19 ကာယရောဂါကြောင့်ချမှတ်ကြတဲ့ပိတ်ပင်ကန့်သတ်ချက်တွေ၊ခီးသွားလာမှုဆိုင်ရာကန့်သတ်ချက်တွေနဲ့နေဆက်တွေကိုပိတ်ပစ်တာတွေကကမ္ဘာတဝန်းရွှေ့ပြောင်းဝင်ရောက်သူတွေကိုထိခိုက်စေပြီးလူပေါင်း3သန်းထက်မနည်းဟာအလုပ်လမ်းမဲ့အခြေအနေနဲ့လှုပ်ရှားသွားလာမရပိတ်မိနေကြတယ်လို့ရွှေ့ပြောင်းဝင်ရောက်သူများဆိုင်ရာနိုင်ငံတကာအဖွဲ့ IOM ရဲ့ညွှန်ကြားရေးမှူးချုပ်က VOE ကိုပြောပါတယ
် As usual in all crises migrants are the first ones to lose jobs to lose their livelihoods in the country
အတဲတိုင်းမှာဖြစ်နေကြတဲ့ရွှေ့ပြောင်းဝင်ရောက်သူတွေဟာပထမဆုံးအလုပ်ကံဆုံးဆုံးရသူတွေသူတို့ရောက်နေတဲ့နိုင်ငံမှာအသက်မွေးဝမ်းကြောင်းမှုဆုံးဆုံးရသူတွေဖြစ်ပါတယ်ဥပမာအဖြစ်ဒီနှစ်မှာရွှေ့ပြောင်းသူတွေကသူတို့မိခင်နိုင်ငံကိုပြန်လွှဲတဲ့ငွေပမာဏဟာ20ရာခိုင်နှုန်းပေါင်ဝင်ချင်းရောသွားမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ် ဒါကဒီရွှေပြောင်းဝင်ရောက်သူတွေရဲ့မူရင်းနိုင်ငံတွေကလူနေမှုအခြေအနေတွေအပေါ်စူးစူးရွားရွားကိုတက်ရောက်စီမှာပါလို့ IOM ညွှန်ကြားရေးမှူးချုပ်အန်တိုနီယိုဗီတိုရီနိုကဒီဇင်ဘာလ18ရက်တောက်ကြနေ့မှာကြားရောက်ခဲ့တဲ့ရွှေပြောင်းဝင်ရောက်သူများဆိုင်ရာနိုင်ငံတကာအထိတ်အမှတ်တွေမတိုင်ခင် VOE နဲ့တွေ့ဆုံမိန့်မြန်းခံမှာပြောခဲ့ပါတယ်ဒါအပြင်လူမောင်ခိုးတွေခိုးသွင်းသူတွေနဲ့ရာဇဝတ်ကိုင်းကွန်ရက်တွေဟာကာယောဂါဖြစ်နေလို့ဆိုပြီးရပ်မနေကြပါဘူးလို့လည်းမစ္စတာဗီတိုရီနိုကပြောပါတယ်။ကမ္ဘာတဝန်းမှာရွှေပြောင်းဝင်ရောက်သူ282တန်းရှိမယ်လို့ IOM ကခန့်မှန်းထားပါတယ်။အဲ့ဒီအထက်မှာအမျိုးသမီးအခြေအတွက်ကထက်ဝက်နေပါရှိပါတယ်။ဘယ်လိုအကြောင်းနဲ့လဲဖြစ်ဖြစ်နိုင်ငံပြောင်းသွားသူတိုင်းကိုရွှေပြောင်းဝင်ရောက်သူအဖြစ်ကုလသမဂ္ဂကသတ်မှတ်ပါတယ်။အများစုကတော့စီးပွားရေးအဆင်ပြေဖို့ရည်ရွယ်ချက်နဲ့ရွှေပြောင်းကြတာဖြစ်ပါတယ်ခင်ဗျာ။
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ရှင်ရရှင်ကျမစုမမထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးကြပါမယ်။အမေရိကန်အစားအစာနဲ့ဆေးဝါးအေဂျင်စီ FDA ကနေဒုတိယမြောက် COVID-19 ကာကွယ်ဆေးတစ်မျိုးကိုအရေးပေါ်သုံးစွဲဖို့တောက်ကြနေကအတည်ပြုပေးလိုက်ပါတယ်။အမေရိကန်ဆေးဝါးကုမ္ပဏီဖြစ်တဲ့ Moderna ရဲ့အဲ့ဒီကာကွယ်ဆေးကို NIH အမေရိကန်မျိုးသားကျန်းမာရေးဌာနနဲ့အတူစံသက်ထုတ်လုပ်ခဲ့တာပါ။ဒီကာကွယ်ဆေးဟာအခုလအစောပိုင်းကပဲအရေးပေါ်သုံးစွဲခွင့်ပြုခဲ့တဲ့ Pfizer COVID ကာကွယ်ဆေးနဲ့အလားတူပါတယ်။ဒီဆေးတွေကိုတော့တန်းနဲ့ချီတဲ့ကျန်းမာရေးဝန်ထမ်းတွေနဲ့တက်ကြီးရွယ်အိုစောင့်ရှောက်ရေးဂေဟာမှာရှိတဲ့သူတွေကိုကနဦးထိုးပေးနေတာဖြစ်ပါတယ်။ဒီဆေးနှမျိုးလုံးဟာမျှော်လင့်ထားတာထက်ကိုပိုပြီးတော့လှုပ်ဆောင်နိုင်ပြီးသိပ္ပံပညာရဲ့စွမ်းဘက်ကဟာအံ့ဩသင့်ကြပါပဲလို့ NIH ညင်ကြားရေးမှူးဒေါက်တာ Francis Collins က AP သတင်းဌာနကိုပြောပါတယ်။ Moderna ဆေးဝါးတွေကိုစတင်ဖြန့်ဖြူးတော့မှာဖြစ်ပြီးတနည်းအားနေကြရင်အသင့်ဖြစ်နေမယ်လို့ယူဆရပါတယ်။အသက်80အရွယ်ဖြစ်တဲ့ American အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi နဲ့ဒုသမ္မတ Mike Pence တို့ကိုလည်းပြီးခဲ့တဲ့တောက်ကြနေ့နှိုင်းမိုက်မှာကိုရိုနာကာကွယ်ဆေးပထမအကြော်အနေနဲ့ထိုးနှံခဲ့ကြပါတယ်။COVID-19 ကူးစက်ခံနေရတဲ့ပြင်သစ်သမ္မတ Emmanuel Macron အမြန်ပြန်လည်ကျန်းမာလာပြီးလုပ်ငန်းခွင်မှာဖြစ်ဖြစ်ဘဝတာဝန်တွေပြန်ထမ်းဆောင်နိုင်မှုကိုလည်းအမေရိကန်သမ္မတ Donald Trump ကပြီးခဲ့တဲ့တောက်ကြနေ့ကဖုံးဆက်ပြီးတော့အားပေးစကားပြောခဲ့ကြောင်းအင်ဖြူရောကထုတ်ပြန်ပါတယ်။ COVID ရောဂါကြောင့်အမေရိကန်ပြည်ထောင်စုမှာလူ3သိန်းကျော်သေဆုံးခဲ့ပြီးတော့ကမ္ဘာမှာအများဆုံးဖြစ်ပါတယ်။ဒုတိယအများဆုံးကတော့မက္ကဆီကိုနိုင်ငံကဖြစ်ပြီးတော့သေဆုံးသူက2သိန်းနီးပါးရှိနေပါတယ်ရှင်။တရုတ်နိုင်ငံဟာကူးစက်မှုအနေနဲ့အများဆုံးဖြစ်တဲ့ကျန်းမာရေးဝန်ထမ်းတွေတည်ယူပို့ဆောင်ရေးလုပ်သားတွေနဲ့နေသားဆောင်တက်တွေကိုဦးစားပေးအနေနဲ့မကြာမီမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစပြီးထိုးပေးတော့မှာလို့အမျိုးသားကျန်းမာရေးကော်မရှင်ကပြောဆိုလိုက်ပါတယ်။ကုန်စည်တည်ယူပို့ဆောင်ရေးလုပ်သားတွေပြင်လဲစာနဲ့အသားငါးကြောင်းချတဲ့သူတွေကိုလည်းဒီရောဂါခံရှိတဲ့တက်ကြီးရွယ်အိုတွေနဲ့အတူဦးစားပေးစီးရင်ထဲမှာထည့်သွင်းသွားမယ်လို့ဆိုပါတယ်။တရုတ်ဆေးကုမ္ပဏီတွေကထုတ်လုပ်တဲ့ကိုရိုနာကာကွယ်ဆေးကိုတူရကီ၊အင်ဒိုနီးရှားနဲ့ဘရာဇီးနိုင်ငံတွေကအတည်ပြုထောက်ခံချက်ရဖို့စောင့်ဆိုင်းနေတယ်လို့ရုရှား၊အီဂျစ်၊မက္ကဆီကိုအပါအဝင်နိုင်ငံပေါင်း10နိုင်ငံကျော်မှစမ်းသပ်နေစေလဲဖြစ်ပါတယ်။ UAE နိုင်ငံကတော့ဒီကာကွယ်ဆေးတွေက86ရာခိုင်နှုန်းအကျိုးသက်ရောက်မှုရှိတယ်ဆိုပြီးပြီးခဲ့တဲ့အပတ်ကကြေညာခဲ့ပါတယ်။ COVID-19 ကူးစက်မှုတွေများလာတဲ့အိန္ဒိယနိုင်ငံတဝမ်းမှာတော့ပြီးခဲ့တဲ့3လကကူးစက်မှုတွေအနည်းဆုံးကျဆင်းသွားပြီးလာမယ့်နှစ်ဦးပိုင်းမှာနိုင်ငံတဝမ်းကာကွယ်ဆေးအကြီးအကျယ်ထိုးနိုင်မှုပြင်ဆင်နေပါတယ်။ဒီရောဂါကပ်ဆိုးဟာစုစုပေါင်း 1.3 ဘီလီယံကျော်လူဦးရေရှိတဲ့အိန္ဒိယနိုင်ငံရဲ့အမေရိကန်နိုင်ငံပြီးရင်ဒုတိယကူးစက်မှုအများဆုံးနိုင်ငံလည်းဖြစ်ပါတယ်။ကမ္ဘာကာကွယ်ဆေးထုတ်လုပ်မှုထိပ်တိုင်းနိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံဟာကာကွယ်ဆေး၅မျိုးကိုနိုင်ငံတဝမ်းမှာစံသက်ထုတ်လုပ်နေစေဖြစ်ပါတယ်။နိုင်ငံတော်ကူးစက်မှု 9,000 နီးပါးရှိနေတဲ့တောင်ကိုရီးယားနိုင်ငံရဲ့မြို့တော်ဆိုးရဲ့ရှေးလျားလာတဲ့လူတန်းရှည်ကြီးတွေဟာ COVID-19 စစ်ဆေးဖို့စောင့်ဆိုင်းနေကြပါတယ်။မနေ့တုန်းကဆိုရင်ကူးစက်သူက1,054ဦးရှိတာမို့နေ့စဉ်ကူးစက်မှု1,000ကျော်နေတာ၄ရက်ဆက်တိုက်ရှိသွားပါပြီ။ပြီးခဲ့တဲ့24နာရီတွင်14ဦးသေဆုံးခဲ့ပြီးတော့နိုင်ငံပေါင်းစုစုပေါင်းသေဆုံးသူ659ဦးထိရှိနေပါတယ်။ရောဂါကူးစက်မှုအများဆုံးဖြစ်တဲ့မြို့တော်ဆိုးတက်ဝိုက်မှာတော့အရေးပေါ်လူနာခရင်တွေမလုံလောက်တာကြောင့်သေဆုံးမှုတွေပိုတိုးလာနိုင်နေဆိုပြီးဆိုနေကြပါလေရှင်အသစ်တစ်ဖန်ကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာတဲ့အီတလီနိုင်ငံမှာတော့လာမယ့်ခရစ်မတ်နဲ့နှစ်ကူးကာလအားလည်းတော်တော်များများကိုတနိုင်ငံလုံးအတိုင်းအတာနဲ့အသွာအလာကန့်သတ်ဖို့ရှိတယ်လို့ဝန်ကြီးချုပ်ကွန်တေးလ်ကပြီးခဲ့တဲ့တောက်ကြနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။ဒီလိုထိန်းချုပ်ကန့်သတ်တဲ့ဆိုတဲ့အုပ်စုနဲ့အကန့်သတ်နေတာထိန်းချုပ်ကန့်သတ်စေခြင်းနဲ့အုပ်စုတွေကြားမှာရပ်ပေါင်းတော်ကြားဆွေးနွေးခုံမှုတွေအပြီးဒီကြေညာချက်ထွက်ပေါ်လာတာပါ။
e vi assicuro che non è una decisione facile, è una decisione sofferta per rafforzare il regime di misure che sono necessarie per affrontare le prossime festività in modo da
Europa dalwa ma di chin ni ga khat khan ni ba de virus ga niya rai ma hlet pat pi pyan nan ni de christmas pi ku sa mu a ye twa khom mi lo tat twa ma go chwan chin tu de totor le so yin ni ja de da ja mo lo to khu khu ro song phyat ya me te cha da ga ro da ga lwe ku de song phyat chat do ma hou ba bu lo win ji jo contel ga tadin naw de ko byo so ga da ba italy nai ngan ha pathama song ne so so wa wa virus ku sa khan ya de a naw nai ngan de khu phit pi lo pi ga de february la ga sa lo taw cha ne thi te အဖဂန်နစ္စတန်ဘက်မှာတော့တိုက်စုံမှုအများဆုံးနိုင်ငံဖြစ်ပါတယ်ရှင်စစ်တပ်အသင်းတွေနဲ့အာဖဂန်နစ္စတန်ဘက်မှာတော့အစ္စလမ်ဝါဒီချင်းချုပ်ထားတဲ့ဒေသတွေမှာထောင်ပေါင်းများစွာသောအလွတ်ပညာသင်ကျောင်းတွေတည်ထောင်နိုင်ရေးကလေးငယ်များစွာကုလသမဂ္ဂရန်မုံငွေအဖွဲ့ UNICEF အကြီးကဆန်မုတ်ကပြောပါတယ်အာဖဂန်ကလေးငယ်ခမ်းမန်းကြီး38ခန့်တန်းလောက်ဟာပညာသင်ခွင့်မရပဲဖြစ်နေတာပါဒီသဘောတူညီချက်အရဟယ်လ်မောနဲ့ကာဒန်ဟာဥရှ်ကန်ပီနယ်တွေမှာတော့လူမှုအဝင်းဝိုင်းအခြေပြုစတင်ကြောင်း၄တောင်ကိုတီထောင်ရေးယူနီဆက်ကပတ်မိုးပေးသွားမယ်လို့ယူနီဆက်တာဝန်ရှိသူကဗီအိုအေကိုပြောပါတယ်အဲ့ဒီပြည်နယ်၄ခုကတော့တာလီဘန်တွေထိန်းချုပ်ထားတဲ့ဒါမှမဟုတ်ဩဇာလှမ်းမို နောက်ဆုံးရသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ19ရက်နေ့စနေညရဲ့နောက်ဆုံးရသတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ်ရှင်ရခိုင်ပြည်နယ်တွင်းကရွေးကောက်ပွဲတွေပြန်ကျင်းပနိုင်ရေးအတွက်ရခိုင်လက်နက်ကိုင်တပ်အေဘက်ကရောရခိုင်ပါတီတွေကပါတိုက်တွန်းနေပေမဲ့အခုချိန်ထိတော့ရွေးကောက်ပွဲတာဝန်ရှိတဲ့သူတွေဘက်ကတိတိကျကျတုံ့ပြန်တာမရှိသေးပါဘူးရွေးကောက်ပွဲပြန်ကျင်းပခဲ့ရင်မဲဆန္ဒရှင်ပြည်သူတွေရဲ့လုံခြုံရေးအထူးဂရုစိုက်ပေးဖို့လိုမယ်လို့လည်းရွေးကောက်ပွဲစောင့်ကြည့်သူတွေကသတိပေးကြပါတယ်ဆက်သွယ်မေးမြန်းတင်ပြထားတာနားဆင်ပါရှင်2020ရွေးကောက်ပွဲကျင်းပတဲ့အချိန်မှာလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်ခြင်းမရှိဆိုတဲ့အကြောင်းပြချက်နဲ့ရခိုင်ပြည်နယ်တွင်းကမြို့နယ်ပေါင်း6မြို့နယ်မှာရွေးကောက်ပွဲကျင်းပခွင့်ပိတ်ခဲ့တဲ့အတွက်ရခိုင်ပြည်သူတိုင်းနဲ့ချီဆန္ဒမဲပေးပိုင်ခွင့်ဆုံးရှုံးခဲ့ရပါတယ်။ဒါပေမဲ့လည်းစီးရေးပြိပခါတွေရှိနေစေရခိုင်ပြည်နယ်တွင်းကနောက်ဆက်တွဲရွေးကောက်ပွဲတွေကိုအခုဒီဇင်ဘာလတွင်လုပ်ဖို့ရခိုင်လက်နက်ကိုင်တပ် AA ရဲ့ကမ်းလှမ်းချက်ကိုမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကကြိုးစိုးလက်ခံထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲရခိုင်ပြည်နယ်နဲ့မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကရောနိုင်ငံတော်သမ္မတဘက်ကပါရခိုင်ပြည်နယ်တွင်းမှာရွေးကောက်ပွဲတွေပြန်လည်ကျင်းပရေးဝိုင်းဝန်းကူညီပေးကြဖို့တဝင်လွှာပေးပို့ပြီးတော့အသီးသီးတိုက်တွန်းထားပါတယ်။ AMP ရခိုင်မျိုးသားပါတီရဲ့မူဝါဒရေးရာဥဆောင်ကော်မတီဝင်လည်းဖြစ်ရွေးကောက်ပွဲမကျင်းပခဲ့တဲ့မြို့နယ်တစ်မြို့နယ်ဖြစ်တဲ့မြေပုံမြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကရခိုင်ပြည်နယ်ရဲ့ငြိမ်းချမ်းရေးဟာရွေးကောက်ပွဲတွေပြန်လည်ကျင်းပနိုင်ရေးအပေါ်မှာမူတည်တယ်လို့ဆိုပါတယ်
။ဟိုနှစ်ဖက်အဖွဲ့ကြီးကလည်းကူညီမယ်၊နှိုင်းဆောင်ရပေးမယ်ဆိုတော့ဒီပြည်ရှင်တွေကတော့ရွေးကောက်ပွဲလုပ်ဖို့အစီအစဉ်ဖြစ်နေပြီ။ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ကလည်းသူတို့မှအစီအစဉ်ဖြစ်တယ်လို့ပြောတယ်။ဒါကျွန်တော်တို့ရှေ့ဆက်သွားမယ်။ငါငြိမ်းချမ်းရေးလမ်းကြောင်းမဟုတ်ဘူး။ဒီရွေးကောက်ပွဲတောင်းဆိုချက်ပေါ်မှာရှုံမှတ်တစ်ခု၊ခေါင်းစဉ်တစ်ခုရပြီးတော့ညှိနှိုင်းသွားကြတယ်လို့ကျွန်တော်တို့ကမြင်တယ်။
ရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့မြို့နယ်တွေကနောက်တစ်မြို့ဖြစ်တဲ့ကြောက်တော်မြို့နယ်ကရခိုင်ပြည်နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးမောင်တန်းစီကလည်းအစိုးရထိပ်သီးခေါင်းဆောင်တွေဘက်ကရခိုင်ရေးကိုတဝင်လွှာတွေပေးပို့နေတာတွေမဟုတ်ဘဲနဲ့အမှန်တကယ်လက်တွေ့ကျတဲ့ဆောင်ရွက်ချက်တွေနဲ့မဲပေးခွင့်ဆုံးရှုံးခဲ့ရတဲ့ရခိုင်ပြည်သူတွေရဲ့အရေးလက်တွေ့အကောင်အထည်ဖော်ပါလို့ဆိုပါတယ
်။အပေါ်ကကြည့်ရင်တိကျဖို့ဆိုပြီးတော့ရွေးကောက်ပွဲကျင်းပဖို့လိုလားကြတာပေါ့နော်။တက်တဲ့အနေနဲ့ကတော့ကျွန်တော်တို့အမေကတော့အဲ့ဒီတစ်ခုပြည်နယ်ကျင်းပဖို့အတွက်လမ်းလိုက်တယ်ချင်းချင်းတော့မှဒါကြောင့်ဒီတိုင်းဆောင်ရွက်တဲ့အတွက်လည်းကြည့်တယ်။ဆရာပြည်နယ်ကတော့တော်တော်ကြည့်ကြည့်တဲ့ဒါအဲ့ဒီပတ်သက်ခုကိုရေးတဲ့အခါကောင်းဖို့ဘန်ကဖြစ်တယ်လို့ဘောဒီနိုင်ငံကူအောင်နိုင်ငံပတ်သက်တဲ့ဒီမီဒီယာတရားကိုတော့ချိန်ချိန်ကြကြပြပန်ခွင့်ရှိရမယ်ကြ
။ရွေးကောက်ပွဲကိုအထူးလေးလာစောင့်ကြည့်နေတဲ့ New Myanmar Foundation ရဲ့အမှုဆောင်ဒါရိုက်တာမန်းမြနန္ဒာသင်ကတကယ်လို့ရခိုင်ပြည်နယ်အတွင်းမှာနောက်ဆက်တွဲရွေးကောက်ပွဲတွေပြန်လုပ်ဖြစ်ခဲ့တယ်ဆိုရင်ရွေးကောက်ပွဲကော်မရှင်ဘက်ကမဲယုံနေတဲ့မဲဆန္ဒရှင်ပြည်သူတွေရဲ့လုံခြုံရေးကိုအထူးသတိထားဆောင်ရွက်တင်တယ်လို့အရက်ခတ်လူမှုအဖွဲ့အစည်းတွေရွေးကောက်ပွဲစောင့်ကြည့်သူတွေနဲ့လည်းတွေ့ဆုံဆွေးနွေးအဖြေရှာတင်တယ်လို့အကြံပေးပါတယ်
။အခုပဲရှိတာကတော့အဲ့ဒီလူမျိုးဒေသတွေမှာဟိုဒီရွေးကောက်ပွဲကိုလုပ်မယ်ဆိုလို့ရှိရင်တော့အပြစ်ခတ်ရက်စဲထားဖို့ဆိုတဲ့ဒီအခြေအနေတွေပေါ့နော်ဒီသတိကဝတ်တွေကိုလုံဆောင်ပေးဖို့လိုအပ်မယ်။ဒီမှာဒီစစ်ဘေးရှောင်စခန်းစတဲ့ဖြစ်ပေါ့နော်ဒီမဲဆင်းကိစ္စလေးတွေလည်းဒီလုပ်ပေးဖို့နဲ့ င်လက်ဆက်နာရှင်တွေရဲ့ဒီလုံခြုံရေးအတွက်ကိုလည်းအမခံပေးနိုင်တယ်ဆိုလို့ရှိရင်တော့ပို့ပြီးတော့မှကောင်းတာပေါ့နော်အထူးသဖြင့်ကတော့ဒီလက်ဆက်နာရှင်တွေရဲ့ဒီသူတို့မှကျန်းမာရေးအခုဒါကိုဗစ်ကာလလည်းဖြစ်နေသေးတယ်ဆိုတဲ့အခါကျတော့ဒီကာလတွေမှာလုပ်မယ်ဆိုရင်ဒါကျန်းမာရေးနဲ့ပတ်သက်တဲ့ဒီအမခံချက်တွေကလုံးတင်နေပေါ့နော်အားလုံးပူးပေါင်းပြီးတော့လုံဆောင်တင်နေနောက်အထူးသဖြင့်ကတော့အဲ့ဒီဒေတာမှရှိတဲ့ယူကောက်ဘဲကော်မရှင်တွေအနေနဲ့လည်းပဲအာဒါတူတင်ဆွေးနွေးပွဲတွေလည်းလုပ်တင်နေပေါ့နော်ဥမာတော့လူမျိုးရေးဘာသာရေးပြိပခအဲဒုတိယမဟုတ်လို့ရှိရင်လုံခြုံရေးအခြေအနေစသဖြင့်ပေါ့နော်ဒီဟာတွေနဲ့ပတ်သက်လို့ဒီကာကွယ်မှုတွေကဘာတွေရှိမယ်ပေါ့နော်အဲ့လိုဒီလိုအခြေအနေမျိုးတွေကိုတွေ့ဆုံဆွေးနွေးတဲ့ဟာမျိုးတွေပေါ့နော်အဲအဲ့ဒါမျိုးတွေကိုလည်းဟိုဒီခဏခဏလုပ်တင်နေပေါ့နော
်ရခိုင်ပြည်နယ်အတွင်းမှာရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့မင်းဆန္ဒနယ်မြေတွေကတော့ပေါတော်ပုံနှကျုံရသေးတော်ဘူးကြီးတော်မောင်တော်ကြောက်တော်မင်းများမြေပုံမြအုပ်မြို့နယ်စားတဲ့မြို့နယ်ပေါင်း9မြို့နယ်လုံးကျွနဲ့ကြောက်ဖြူမြို့နယ်အမ်းမြို့နယ်စစ်တွေမြို့နယ်တောင်ကုန်းမြို့နယ်တွေကရက်ွက်ကြေးရွာအုပ်စုတွေပါဝင်ပါတယ်ရှင်ကျမစုမမ
မင်္ဂလာပါရှင်မြန်မာနိုင်ငံကျွမ်းမှာရှိတဲ့လူခွေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ဒီတစ်ပတ်မှာတော့ရန်ကုန်မြို့ရဲ့အစီအရေးဆုံးလူရန်စားထဲမှာပါဝင်နေတာတော့မှအစိုးရရဲ့ထောက်ပံ့ကြေးရဖို့လဲချော်နေရတဲ့သူတွေရဲ့အတန်ကိုကြားရမှာပါ။သူတို့တွေကိုအခွင့်အရေးဖြစ်စေနိုင်မယ်လို့ယူဆရတဲ့တိုင်ကြားစာပေးပို့တဲ့စနစ်ကိုလည်းဒို့အတန်ကလေ့လာကြည့်ခဲ့ပါဗျ။ဒီဆောင်မကို Frontier မြန်မာကသတင်းတောင်အေးအောင်ကဆက်လက်ပြောပြပေးသွားမှာပ
ါ။အတန်၂၁နှစ်ရွယ်မခိုင်စင်အေးတရားတလားသာရွယ်ကလေးငယ်ကိုအနည်းလေးနဲ့ပိုက်ပြီးလူများကြတဲ့တိုင်ကြားစာတင်ဖို့စောင့်ဆိုင်းနေပါရဲ့။သူမရဲ့လက်ထဲမှာလည်းမပုံကျင်ကိုခြင်ထားပါသေးရဲ့။COVID-19 ရောဂါဖြစ်ပွားနေတဲ့ကာလအတွင်းအစိုးရကတမန်အခြေခံလူသန်းစားရေးကိုပေးတဲ့ထောက်ပံ့ရေးပေးရမှာဂျာတင်ရနဲ့မရသူတွေကိုစာပြန်တင်ဖို့ခွင့်ပြုလိုက်တဲ့အတွက်ဒီမှလာကြတာလည်းဖြစ်ပါတယ်။အိ
မ်နားလူတွေရရလူတွေရမရလူတွေမရဘူး။မရလူကများ။ဂျာလို့ရှိရင်တော့ကိုကျွေးလက်ဆက်ပဲကိုလုတ်တင်လာလေးလည်းလုံးမယ်ပေါ့။စီးပွားရေးတစ်ဖက်တလားပေါ့လို့။ဒီမှာဈေးရောက်နေဆိုတော့ဖယဲသီးရင်းမယ်။ကျွတ်ရောက်မယ်ပေါ့။ကျွန်တော်လည်းတရားတော့ဆောမလုံးနိုင်ဘူးနှစ်လလောက်မှအဲ့လိုမျိုးလောက်ရမှာသူတော်မဲမပြေလဲတော့လေထွက်ရောင်းရတာပါပဲဖေးဒီနှစ်ရက်ရှိသွားပြီထွက်ရောင်းရ
တ
ာမသိတော့မသိလိုက်အမတစ်လုံးဖွဲလို့ရှိရင်6ပါပဲမြတ်တယ
်သူမဈေးလိုက်ရောင်းချိန်မှာတော့သူ့ရဲ့တလတာအရွယ်ကလေးကိုအိမ်ထဲမှာချခဲ့ပါတယ်လိုင်းတရား22ရက်ကွက်မှာနေတဲ့သူတို့မိသားစုဟာအစိုးရကတတ်မှတ်ထားတဲ့တမန်လက်လုပ်လက်စားဖြစ်ဖို့စီစဉ်ရအချက်တွေနဲ့ကိုက်ညီနေပေမယ့်ဧပြီလကစပင်းနေတဲ့အခြေခံလူတန်းစားတွေအကြား6ပတ်ရည်အစီအစဉ်မှာတခါမှမရဘူးသေးပါဘူး။သူမကခေါင်းရွက်ဖြတ်ကြိုရောင်းချသူဖြစ်ပြီးသူမယောက်ျားကဒညင်ကုံဟင်းသီးရွက်လက်ကားဈေးကြီးမှာကုန်ချမ်းသူဖြစ်ပါတယ်။သူကလည်းကိုဗစ် -19 ကရောဂါကြောင့်ဝင်ငွေ4000ချက်ပိုရှာမရတော့ပါဘူး။မိသားစုဝင်4ယောက်ရှိတဲ့သူတို့မိသားစုဟာအကျွေးတွေဝိုင်းလာပြီးတဲ့နောက်မှာတော့သူမကလေးမွေးသားတာမကြသေးပေမဲ့ဖယဲဒီထွက်မရောင်းလို့လည်းမရတော့ထွက်ရောင်းရပါတော့တယ
်။ဒီဘာကြီးကတော့လုံးလန်လုံးလေပေါ့။မကြည့်လဲဘော။အဲဒါပေမဲ့အခုဟိုဒီများကကြီးများရတဲ့နေတော့တော့ဒါပေမဲ့ရရင်တော့ကိုယ်မျိုးကအဆင်ပြေသွားတာပေါ့။ဘလောက်ဘူးဆိုပေမဲ့လည်းခွေတာစားရတာပေါ့အဲ့လိုမျိုး။ဒီတော့အခု73ရက်သွင်းလို့ပါတော့အဲ့လိုတနည်းကို1000ရင်းထောင်ပေါ့အဲ့လိုမျိုး။သွင်းရတာပေါ့သွင်းနေပါသေးတယ်။ကျွန်တော်အားရရတော့ဒီလေနိုင်ငံသားချင်းတူပြီးတော့အခွင့်အရေးရခြင်းနဲ့
အစိုးရကပုံမှန်ဝင်ငွေမရှိတဲ့အခြေခံလူတန်းစားအိမ်ထောင်စု၄သန်းနီးပါးအတွက်ဆန်စီစာပဲနဲ့ကျပ်သွန်တို့ကိုငွေကျပ်50ဘီလီယံခန့်အသုံးပြုပြီးတော့ဧပြီလအများပြည်သူရုံးပရက်ဆေးရက်ပိတ်တုံကဝင်မြပေးခဲ့ပါတယ်အဲ့ဒီနောက်မှာတော့ကိုဗစ်ထောက်ပံ့ကြေးအဖြစ်ငွေကြေးတွေကို၆ပတ်ပေးခဲ့ပြီးအခုသဒ္ဒထားအချိန်၆ပတ်မှုမှာတော့ငွေကျပ်164ဘီလီယံနီးပါးကိုအိမ်ထောင်စု6တန်းကျော်အကျွတ်ချုပ်သုံးခဲ့ပါတယ်။အစိုးရကငွေကြေး6ပတ်ရည်အကျွတ်စီစစ်ဖို့အချက်16ချက်သတ်မှတ်ထားပါတယ်။အဓိကအချက်ကတော့ကြပန်တနည်းလုံးတနည်းစားအခုအချိန်အလုံနာတာပြီးဝင်ငွေမရှိသူဖြစ်ရမယ်ဆိုတဲ့အချက်ဖြစ်ပါတယ်။လှိုင်းသားရမှနေပြီးဆိုင်ကယ်ကယ်ရီမောင်းတဲ့ကိုမင်းချစ်သူဟာငွေရေးကြေးရေးအခက်ခဲကြောင့်သူ့ဆိုင်ကယ်ကိုရောင်းချလိုက်တဲ့နောက်မှာတော့အလုံးလက်မဲ့ဖြစ်နေပါတယ်။သူလည်းအစိုးရရဲ့ထောက်ပံ့ကြေးမရပါဘူး။
ဘေးကအမကြီးကတော့သူကတွတ်ထုတ်တဲ့ခါကျသူကသိတယ်ကိုယ်နာမည်ပါတယ်ပါပြီးတော့နေမရဘူးအဲ့လိုမျိုးပြောတော့အာကိုကလည်းတခါတုန်းကပထမတော့2000လောက်တော့ထားလိုက်ပါတော့ဒီ2000လေးတော့ဘာမှပြောင်းမရှိလာပါဘူးပြောပြောဒီလိုက်ရယ်အခုနောက်တော့4000လာတယ်4000လာတော့အခါကျတော့ဟိုသူများကိုကတော့ကိုးစက်ကမှတော့တပင်းနေယူမပေးလည်းမပြီးဆိုတဲ့စိတ်ကနာနေလိုက်ရမိမလို့သူကတော့လိုချင်တာပေါ့မပြေလည်တဲ့ချိန်မှာကျတော့သူကလိုချင်တာလိုချင်တဲ့အခါကျတော့သူကသွားမိခိုင်းတယ်သွားမိခိုင်းကိုကတော့သွားရှာတယ်သူ့ပြန်ရှာတယ်မတွေ့ဘူးနောက်တစ်ကြောသွားရှာလည်းမတွေ့ဘူးနောက်ဆုံးတစ်ခါမှလည်းလမ်းမတွေ့တော့လမ်းမတွေ့တော့သူ့ကိုကြည့်တဲ့အခါကျတော့ဒီမြို့စင်းတင်လာမှလားတဲ့စင်းတင်လာနေကြတယ်လို့ပြောတာပဲဟာလေ
အခြေခံလူတန်းစားစီးရင်နဲ့ပါဖို့အကျွမ်းသမတ်ချက်တွေနဲ့တိုက်ဆိုင်စစ်ဆေးဖို့တော့စေမှုရိုင်းမှုနဲ့ရကြေးအုပ်ချုပ်ရေးတဦးချင်းစီရဲ့ဆုံးဖြတ်တဲ့အပေါ်မှာမူတည်နေရပါတချို့တော့ကြီးရွာရက်ွက်အုပ်ချုပ်ရေးမှုတွေကရက်ွက်အတွင်အင်ချီအကုန်လုံးညီပါစရင်တင်ပေးလိုက်တဲ့အတွက်စားနိုင်တောင်းနိုင်တိုက်အိမ်နဲ့နေနိုင်တဲ့သူတွေပါထောက်ပံ့ခြင်းရရှိခဲ့ကြပြီးတချို့ရက်ွက်အုပ်ချုပ်ရေးမှုတွေကြတော့အစိုးရကသတ်မှတ်ပေးထားတဲ့အချက်တွေနဲ့ကိုက်ညီမယ်လို့ယူဆတဲ့အိမ်တော်စုတွေကတင်ပေးလိုက်တာတွေလည်းရှိပါတယ်အဲ့ဒီပြဿနာကအရင်ချက်ပမာဏပိုများတဲ့ဇဒုဒါအကျိန်ထောက်ပံ့ခြင်းပေးတဲ့အချိန်မှာစူပူမှုတွေဖြစ်စေခဲ့ပါတယ်။ထောက်ပံ့ခြင်းပေးတဲ့နေ့မှာရဲကွက်ရုံတချို့မှာထောက်ပံ့ခြင်းမရတဲ့ယာနဲ့ချီတဲ့လူအုပ်ကြီးရှိပါတယ်။ဦးလေးနိုင်ရကလှိုင်းတရာအရှိပိုင်းမြို့နယ်ရွှေလင်းမင်းကျေးရွာအုပ်စုအုပ်ချုပ်ရေးမှူးဖြစ်ပြီးယာနဲ့ချီတဲ့လူတွေစူပူတဲ့အချိန်တွေကိုကြုံတွေ့ခဲ့ရသူလည်းဖြစ်ပါတယ်။ဒေါသထွက်နေတဲ့လူအုပ်ကြီးကသူ့ရုံကန်တကားတွေကိုလှုပ်ခါပြီးအော်ဟစ်ခဲ့ရာကြောင့်မြို့နယ်ရဲစခန်းမှုနဲ့အုပ်ချုပ်ရေးမှုတွေလာပြီးဖြည့်ရှင်းပေးခဲ့ရပါတယ်။သူက
ကျွန်တော်လည်းအတန်းနိုင်ဆုံးမြေပြင်မတော့ဘူးပါဘော။ဆင်းရဲကိုရရှိအောင်လုပ်မယ်။ဒီဆင်းရဲတွေလုပ်ဖို့ဆိုတာလည်းအဲ့လိုအခက်အခဲရှိတယ်ဒီရာသီတွေအကောင်းမှကျွန်တော်ဆင်းရဲရလို့လည်းကောင်းကောင်းလုပ်နိုင်မှာ။ပြည်သူတွေအခုလိုကျွန်တော်တို့အုပ်ချုပ်ရေးပိုင်းနဲ့ပြည်သူတွေကြားမှာအခက်အခဲတွေဖြစ်လာတဲ့နည်းအထင်မြင်လွဲမမှုတွေရှိလာတယ်ဆိုတာကတော့ဟောပေါ့။သူတို့ရဲ့အတီထဲမှာအိမ်တော်စုတိုင်းရရမယ်ဆိုတဲ့အတီတွေဝင်လာတဲ့ချက်ကပို့ပြီးတော့အဓိကကြပါတယ်ကျွန်တော်တို့ကြည့်ဒီလိုပဲလာပြောတယ်ဟာပြောနေတာပဲအိမ်တော်စုတိုင်းရရမယ်လို့ပြောတာခြေကလူတန်းသားမဟုတ်ဘူးခြေကလူတန်းသားတွေပြေးတာမဟုတ်ဘူးအိမ်တိုင်းစီအိမ်တော်စုတိုင်းရရမယ်ဆိုတယောက်မကြမ်းဆိုတဲ့သူတို့တင်းစကားတွေတိတယ်ဆိုပြီးတော့ကျွန်တော်တို့လာပြီးတော့ပြောတဲ့အခက်ခဲရှိပါတယ်အဲ့ဒီအတီတွေကြောင့်ကျွန်တော်တို့မှာအခက်ခဲပေါင်းများစွာရင်ဆိုင်ခဲ့ရတာပါ
ဒီလိုလူရနဲ့ချီပြီးစူပူမှုတွေဖြစ်ခဲ့တာဟာမျိုးရွာတွေတချို့ရဲ့ရက်ွက်ကြေးရွာအုပ်ချုပ်ရေးတော်တော်များများမှာဖြစ်ခဲ့တာဖြစ်ပါတယ်။စူပူမှုရဲ့နောက်ထပ်စိန်ခေါ်မှုတစ်ခုကတော့အစိုးရကချုပ်ပြန်ပေးထားတဲ့အခြေခံလူတန်းစားဆိုတဲ့သတ်မှတ်ချက်ပါ။ဦးလင်းနိုင်မြတ်က
အခြေခံလူတန်းစားဆိုတဲ့တိတိကျကျစာထုတ်ပြလိုက်လေ။စာရင်ထွက်ပြီးတော့ဘယ်လိုလူမျိုးဘယ်လိုလူမျိုးဆိုတော့သူကဟိုချုပ်ပြထားတာရှိတယ်လေ။ဒါမှလည်းတိကျတယ်ကျွန်တော်တို့ပေးတယ်ပေါ့ဟိုခရိုက်တီးရမူကကျွန်တော်တို့တိုင်းတာလို့ကျွန်တော်တို့လည်းမတတ်နိုင်တဲ့အနေအထားမျိုးဖြစ်တယ်။တော်တော်ကြီးကိုခွဲခြမ်းဆက်ဖြားတာခက်တယ်ကျွန်တော်တို့အနေနဲ့။ဆက်ရုံဆိုလည်းဆက်ရုံတိကျဆက်ရုံတော့မလားဆိုဆက်ရုံတော့မရဘူး။ဒါလည်းညီကလည်းသူ့အတူခက်ခဲနေပြီမခက်ခဲနေပြီ။အဲ့လိုလည်းမဟုတ်ပြန်ဘူးဆိုတော့ခက်နေတယ်။ကျွန်တော်တို့ကလည်းမြင်တွေ့နေတာဒီဆက်ရုံကဆက်ရုံတော့ဆင်းတာဟုတ်ပြီ။သူဆက်ရုံဆင်းနေရဲ့။တယောက်မိသားစုတယ်မဟုတ်ဆက်ရုံဆင်းမရဘူးဆိုတော့သူဟိုမှလည်းအဆောင်နေခက်ခဲနေရတယ်ကျွန်တော်တို့ကတွေ့နေပြန်တော့လည်းဘယ်လိုပြောမလဲ။
ကြတဲ့တဲ့သူမရတာမရတဲ့တဲ့သူရတာရက်ကွက်အုပ်ချုပ်ရင်နဲ့ညီဆက်သူတွေရတာစသဖြင့်သတင်းတွေထွက်ခဲ့ပါတယ်။စေမှုအမျိုးသမီးတဦးကိုမကျေနပ်လို့ဂျားနဲ့ခုတ်တဲ့ဖြစ်ရဖြစ်ခဲ့တယ်လို့ရက်ကွက်အုပ်ချုပ်ရင်တာဝန်ရှိသူတို့ကလက်စားမှုတွေလည်းရှိခဲ့ပါတယ်။တချို့ရက်ကွက်အုပ်ချုပ်ရင်မှုတွေကတော့သူတို့အစိုးရချန်တင်ပြထားတဲ့စည်ရင်းရှိအိမ်တော်စုအကျွမ်းထောက်ပံ့ခြင်းလက်ထက်ရောက်လာပေမဲ့လည်းရှောက်လွှာချက်တင်တဲ့အိမ်တော်စုတွေကိုပေးဖို့မပါလာသေးရကြောင်းထောက်ပံ့ခြင်းတွေကိုမဖြန့်ဝေတော့ပဲပြန်အပ်လိုက်ကြပါရဲ့ဒီလိုရှုပ်ထွေလုံးနဲ့ပြဿနာတွေကြောင့်အစိုးရကတော့ထောက်ပံ့ခြင်းနဲ့ပတ်သက်ပြီးတိုင်ကြားလို့ရမယ့်ဖုန်းနံပါတ်တွေချုပ်ပြန်ခဲ့တယ်လို့တိုင်ကြားစာတွေလည်းလက်ခံခဲ့ပါတယ်နိုဝင်ဘာ16ရက်နေ့ကစပြီးတိုင်ကြားလက်ခံခဲ့တာဟာအချိန်3ဘတ်ကျော်အတွင်းစာပေါင်း2,000,000ကျော်လက်ခံရရှိခဲ့တယ်လို့ပြည်ထောင်စုအစိုးရအဖွဲ့ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးမင်းသူကသူ့ရဲ့လူမှုကွန်ရက်ဆိုင်မျက်နှာမှာကြေညာချပါတယ်အဲ့ဒီကအလောက်ကအစမပြေလို့ထောက်ပံ့ခြင်းစည်ရင်းနဲ့မပါဝင်တဲ့အကျွတ်ထောက်ပံ့ခြင်းရယူလို့ကြောင်းတန်ကြားစာက69ရာခိုင်နှုန်းကျော်ပါတယ်။ထောက်ပံ့ခြင်းအပြေအဝမရလို့တန်ကြားတာ၊ဝင့်လင်းမြင်တာမှုမရှိလို့တန်ကြားတာ၊အရင်ကထောက်ပံ့ခြင်းတွေပါခဲ့ပြီးအခုမရလို့တန်တာ၊တင်ပြတဲ့အိမ်တော်စုအကြိုင်မဟုတ်ဘဲခြံခဲ့လို့တန်တာနဲ့မှန်ကန်မှုမရှိတဲ့တန်ကြားစာတွေလည်းရှိပါတယ်။ပြည်တော်စုဝန်ကြီးကတော့အမှန်တကယ်ထောက်ပံ့ဖို့ကြံခဲ့တဲ့သူတွေကို ချမ်းမှန်6ပန့်ပေးနိုင်အောင်မြန်မြန်ဆန်ဆန်ဆောင်ရွက်ပေးသွားမယ်လို့ပြောရပါတယ်။ဒါပေမဲ့အုတ်ချုပ်ရည်မှုရုံးကိုအခခါသွားရလို့စိတ်ပြက်အားရော့လာတဲ့မခိုင်စင်အေးကတော့
မင်းရောလင်းတော့ပါဘူးသူကသူများကရပြီမှာတော့ကိုရမရတော့ဘူးလို့ထင်လာပါဘူး။ဒါရင်တော့လူတင်တာပေါ့
။ဂျိုးတန်နဲ့အင်တာဗျူးပြီးနောက်နှစ်ရက်မှာတော့မခိုင်စင်အေးတို့ရက်ကွက်အုတ်ချုပ်ရည်မှုကသုံးပြက်ချက်ပြောင်းပြီးသူမကို6ပန့်ကြီး၄တောင်းခေါ်ပေးခဲ့ပါတယ်။ 6 ပန့်ကြီးနဲ့လွှဲချော်ခဲ့တဲ့တခြားသူတွေကတော့သူ့လိုကံကောင်းနိုင်မှာလား
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာကသတင်းတောက်အေးအောင်ဇာနီနဲ့ Diane James တို့ဖြစ်ပါတယ်။ဒိုးအတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွင့်ဒိုးရင်းနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOE American တန်ကနေပြီးတော့ဆက်လက်တန်လွှင့်နေပါတယ်2020မြမယူကောက်ပွဲနဲ့ပတ်သက်ပြီးတော့ယူကောက်ပွဲအထူးစီစဉ်တဲ့ကို VOE ကတင်ဆက်ပေးနေရမှာအခုနောက်ဆုံးအပတ်ဖြစ်နေတော့ယူကောက်ပွဲအလွန်အမျိုးသားညီညွတ်ရေးအစိုးရဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ဆက်သွားဖို့ရှိပါတယ်။ Channel FFE Editor ကိုမှုတစ်ကစီစဉ်တင်ဆက်ပေးထားပါမယ
်။မင်္ဂလာပါခင်ဗျာ။ဖက်စင်တင်ဆက်ပေးနေတာဖြစ်တဲ့ယူကောက်ပွဲအလွန်ကောင်းဝိုင်းဆွေးနွေးပွဲအထူးစီစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီဘက်မှာတော့ယူကောက်ပွဲအလွန်အမျိုးသားညီညွတ်ရေးအစိုးရဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်။ပါပါဝင်ဆွေးနွေးပေးဖို့အတွက်ဒီဒီမိုကရေစီရေးဖက်ဒရယ်အရေးနဲ့ခြေကံဥပဒေဆိုင်ရာကျွမ်းကျင်သူဖြစ်တဲ့ဆိုင်ဆရာဦးကျော်ဝင်ဖြစ်ပါတယ်။အားကချင်းမျိုးသားများဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့ဥက္ကဋ္ဌဦးမိုင်ဆန်ဖြစ်ပါတယ်။နောက်တစ်ခါဒီကချင်းပြည်နယ်ပြည်သူပါတီရဲ့ဒီဥက္ကဋ္ဌတဲ့တော်ဝင်ဖြစ်ပါတယ်။ဆိုတော့အားလုံးပဲမင်္ဂလာပါခင်ဗျာ။ဆိုတော့ကျွန်တော်တို့ဒီနေ့ဆွေးနွေးသွားမယ့်အကြောင်းအရာကဒီရွက်ောက်ပွဲလုံးမြို့သားညီညွတ်ရေးဆွေးရဆွေးရဲကောင်းတဲ့ဆွေးနွေးမှာဖြစ်ပါတယ်။ဆိုတော့လက်ရှိအချိန်မှာလည်းဒီနိုင်ရပါတီပြည်တဲ့လူသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ဒီဒုတိယညညရေးအစိုးရဆိုတဲ့ဒီအကြောင်းအရာကိုပြောဆိုနေလို့ဒီလိုတိုင်းရင်းသားတွေနဲ့လည်းဒီပူပေါင်းဆောင်ရွက်ဖို့ဖိတ်ခေါ်တာတွေနောက်ပါတီဆွေးနွေးဖို့လှုပ်ဆောင်နေရလည်းရှိပါတယ်။ဆိုတော့ဒုတိယညညရေးအစိုးရဆိုတဲ့ဒီအကြောင်းအရာကိုပြောတဲ့အခါမှာကျွန်တော်ဒီအင်အားစုတွေဂျားတွေကဒီဆွေးနွေးကြည့်နိုင်မှုသဘောထားဂျားယူမှုတွေကိစ္စတွေကျွန်တော်ထည့်သွင်းဆွေးနွေးဖို့ရှိပါတယ်ဒီအချိန်မှာ။ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီတိုင်းရင်းသားတွေရဲ့ဘက်အချက်ပေါ့နော်။ဆိုတော့ဒီစပြီးမေးချင်ပါတယ်ဒါကပါလဲဆိုတော့ဒီမြို့သားညညာအစီမြို့သားညညရေးအစိုးရလို့ပြောဆိုနေတဲ့အခြေအနေပေါ်မှာမြို့သားညညရေးအစိုးရဘလို့မျိုးညော်နေတာလဲဘလို့ပုံပေါ်စေခြင်းနဲ့ဆန္ဒရှိတယ်ပေါ့အဲ့တော့ဒီမကြခင်မှာပဲဒီတိုင်းရင်းသားတွေနဲ့ဒီနိုင်ရပါတီနဲ့ဒီပြည်သူ့ဆွေးနွေးမှုတွေရှိတဲ့အခါပြည်သူ့ဆွေးနွေးမှုရှိတဲ့အခါကျတော့ဒီဘောအနေဘာရင်းများရလက်တွေဖက်လာဖို့ညော်နေတာမျိုးရှိတယ်လေပေါ့ဆိုတော့ဒါကိုအရင်စပြီးဆွေးနွေးပြည့်စုံကြပါတယ်အရင်ဆုံးတော့ကျွန်တော်ဆရာဦးငိုင်စကိုစပြီးဆွေးနွေးမှုဖိတ်ခေါ်ကြပါတယ်ခင
်ဗျအမျိုးသားညညရေးအစိုးရဖွဲ့ဆိုတာကကျွန်တော်တို့ကတကယ်တမ်းပြောရင်တို့ရဲ့တရင်းစာရှင်းလင်းပွဲတွေမှာကြားရတဲ့အဆင်ပြေရှိသေးတယ်။ကျွန်တော်တို့စီကိုမြို့သားဒီမိုစီဖွဲ့ချုပ်ကပို့ရစာအထဲမှာလည်းအဲ့ဒီကိစ္စလုံးဝမပါသေးပါဘူး။မပါဘဲနဲ့ပါပဲပါလဲဆိုရင်တော့ဒီမိုရီစီအနာကတ်မှာပြလို့ဒီမိုရီစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်တဲ့နေရာမှာပူပေါင်းဆောင်ရွက်လင့်မယ်လို့မျှော်လင့်တဲ့အကြောင်းဒါပဲပါတယ်။ဆိုတော့ကျွန်တော်အနေနဲ့ပြောချင်တာကအဲ့ဒီအစားအပေါ်မှာပဲပြောချင်သေးတယ်။တို့ကျွန်တော်တို့ကိုမျှော်လင့်ကြောင်းပေါ်ပြတဲ့စာ အနာကဖက်ဒရယ်ဒီမိုစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့လို့ပြောတဲ့အတွက်ကြောင့်ကျွန်တော်တို့ဘက်ကလည်းပဲဖက်ဒရယ်ဒီမိုစီပြည်ထောင်စုတည်ဆောက်တဲ့အခါမှာကျွန်တော်တို့အမျိုးသားတန်းတူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့အချက်နဲ့ချက်ပင်လုံးကတိကဝတ်နဲ့ပင်လုံးစာချုပ်ကိုချီခံပြီးတော့ပူပေါင်းဆောင်ရွက်ပါမယ်ဆိုတာကိုကျွန်တော်ပြန်ကြားခဲ့ပါတယ်နော်အခုထိတော့ကျွန်တော်တို့ဆီမှာအမျိုးသားငင်ရေးဆိုးရဖွင့်ဖွင့်ရှိဖို့ကိစ္စလုံးဝကျွန်တော်တို့ဆီကိုကန့်လန့်ထားတာလည်းမရှိသေးတဲ့အတွက်ကြောင့်အဲ့ဒီဟာနဲ့ကျွန်တော်မှတ်ချက်မပြီးလို့ဒီပါဘူးနော်ဟုတ်တယ်ကျေးဇူးပါ
ကျွန်မတော်တွဲဘူးအနေနဲ့ပေါ့ဒီပေါ်မှာမင်္ဂလာဆွေးနွေးတင်တာရှိတယ်ဒီလက်မကြခင်မှာဒီတွဲဆောင်ဆွေးနွေးတော့မယ်ဒီအနိုင်ရပါတီနဲ့တိုင်းရင်းသားတွေကြားထဲကဆွေးနွေးမှုတွေလည်းဘလို့ရလက်တွေဖက်လာနိုင်မယ်လို့ညွှန်နေတာလို့ရှိတယ်
ဟုတ်ကဲ့ပါကျမတို့စီကိုလည်းပဲကျမတို့ပါတီကိုအဲပို့ပေးပို့တဲ့စာကိုအဲလက်ခံရရှိပါတယ်အဲ့တော့ကျမတို့အနေနဲ့လည်းစာကိုလက်ခံရရှိကြောင်းနဲ့ရေးဆက်ခွန်ပင်လုံကိုအခြေခံတဲ့အဲကျမတို့ Federal Democracy စနစ်ကိုထူထောင်နိုင်ဖို့ကိုပိုင်ကြံ့ထန်းခွင့်နဲ့ကိုပိုင်အုပ်ချုပ်ခွင့်အဲစတဲ့တန်းတူညီအခွင့်အရေးတွေကိုပေါ်ဆောင်နိုင်ဖို့အတွက်ကျမတို့အဲမျှော်လင့်ချက်ရှိတယ်အဲ့လိုမျှော်လင့်တယ်ပူးပေါင်းဆောင်ရွက်နိုင်မယ်လို့ယုံကြည်တယ်ဆိုတဲ့အကြောင်းပဲကျမတို့စာပို့ခဲ့ပါတယ်အဲ့တော့အနာဂတ်မှာတော့ဒီလိုကျွန်တော်တို့တန်စာပို့ထားတဲ့လူတွေနဲ့ဥစွာဆွေးနွေးမယ်လို့လည်းဒီမီဒီယာတွေမှာတွေ့ရပါတယ်အဲ့တော့လက်ရှိအနေထားတော့ဘယ်တော့ဘယ်လိုဆွေးနွေးမယ်ဆိုတာကျွန်တော်တို့စီဘာမှအကြောင်းမကြားသေးတဲ့အတွက်ပေါ့နော်အဲကျွန်တော်တို့ကလည်းသူတို့ဘက်ကဘယ်လိုပြောလာမယ်ဆိုတဲ့အပေါ်မှာမူတည်ပြော့ပဲအဲကျွန်တော်တို့ဘက်ကဆွေးနွေးမှာဖြစ်တဲ့အတွက်ကျွန်မလက်ရှိကတော့ဒီလောက်ပဲဆွေးနွေးချင်ပါတယ်ရှင်
โอเคဆိုတော့ဆရာဦးကျော်ဝင်ကိုကျွန်တော်ဒီမြို့သားညညရေးအစိုးရရဲ့ဒီပုံစံနဲ့လာရအခြေအနေကိုအဓိကထားပြီးမေးချင်ပါတယ်ဆိုတော့ဒီမြို့သားညညရေးအစိုးရဆိုတာမျိုးကျွန်တော်တို့ဒီအရှိအခြေအနေမှာဒီပြောဆိုနေကြတာလည်းရှိတဲ့အခါကျတော့ဟိုတကယ်လို့ဒီလာမဲ့ဒီအစိုးရသက်တမ်းတွေမှာဒီအစိုးရဖွဲ့စည်းရနေအောင်မြို့သားညညရေးအစိုးရကိုပေါ်ဆောင်မယ်ဆိုလို့ရှိရင်ဟိုဘလို့ပုံစံမျိုးဒီဖြစ်တဲ့နဲ့ဘာတွေကိုအဓိကထားပြီးတော့ဟိုလှုပ်ဆောင်တဲ့နယ်လို့ကြားအနေနဲ့ဟိုယူဆတယ်ခင်ဗျာဒါဒီပုံမှန်တစ်ချက်တော့ဆွေးနွေးပေးပါအောင်ခင်ဗျာ
အဲ့တော့မြို့သားညညရေးအစိုးရဆိုတာတော့ဗျာအကွဲအပြဲတွေတိတ်များတဲ့တိုင်းပြည်ကြီးအတွက်အနောက်တိုင်းပညာရှင်တွေကပေါ်ထုတ်တဲ့ view တစ်ခုလို့ထင်ပါတယ်။သို့တော့အဲ့ဒါကလည်းဗမာပြည်မှာလက်တွေ့လုပ်လို့ရမရတော့အများကြီးစဉ်းစားပြန်ရှိ။အောက်ဆိုကျွန်တော်တို့ဒီမှာယုံကြည်မှုဝင်ယူတာတိတ်အားနေတာကိုဒါကြောင့်လည်းမကွဲဘူးတဲ့ပါတီဆိုတာတိတ်မရှိဘူး။ပါတီတစ်ခုတည်းတော့ကွဲလွန်လို့ဒါလိုပါတီတွေစုလို့ရတာဆိုကိုကွဲဖို့ပြဲဖို့များနိုင်တယ်။ဘာပဲပြောပြောဒလူဟာမျိုးကိုလုတ်ဖို့စိတ်ကူးတယ်ဆိုတော့ဘာပဲပြောကျွန်တော်ကြူပါတယ်သို့တော့ဒါကိုလက်တွေ့လုတ်ဖို့တော့လည်းနဲ့ခက်မလားမသိအဲ့တော့ကျွန်တော်ကတော့ဖြစ်စေချင်တာကကျွန်တော်တို့မှာရှိပြီးသားပေါ့ဘူကျောင်းဆန်ကူတိုင်းချခဲ့တဲ့ဣတော်စုရဲ့အုံမြင့်ဆိုတာရှိတယ်အဲ့ဒီအုံမြင့်တိုင်းသွားကြတာကပိုးပြီးတော့အစဉ်ပြေလိမ့်မယ်ထင်တယ်အဲ့ဒါတော့အကျန်းလောက်ပြောရင်ပေါ့ဗျာ50ခုပင်လုံးပေါ့အဲ့ဒီ50ခုပင်လုံးမှာပင်လုံးစိတ်တက်ဆိုတာရှိတယ်ပင်လုံးသဘောတူညီချက်ဆိုတာရှိတယ်ပင်လုံးဂရိကဝတ်ဆိုတာရှိအကျဉ်းလောက်ပဲကျွန်တော်တို့ဖြတ်ပြောရင်ပင်လုံးဂရိကဝတ်ဆိုတဲ့အထက်မှာတော့ပင်လုံးစာချုပ်ရဲ့နံပါတ်5အဲ့ဒီနံပါတ်5ကဘာပါလဲဆိုတော့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ပေးရမယ်ဆိုတဲ့အချက်ပါတယ်နံပါတ်6ကတော့ထားလိုက်တော့ဂရိကဝတ်ရဲ့အကျိုးမှုနောက်နံပါတ်9နံပါတ်9ကတော့ဒီမိုကရက်တစ်အခွင့်အရေးပေးရမယ်ဆိုတာပါနောက်8နဲ့9ရှင်းတဲ့ကူကတော့အဲ့ဒီတုန်းကရှိခဲ့တဲ့တောင်တန်းဒေသ၃ခုလုံးရဲ့ဗန္ဓရေးဆိုင်ရာလွတ်လပ်ပွဲအနည်းပြောလို့ရှိရင်အခုခေတ်ဟောနဲ့တော်တော်လေးတူတာပေါ့လေအခုခေတ် fiscal federalism နဲ့ cousin အဲ့ဒီတော့ပြောကြတဲ့ဆိုတော့၅ခွန်၈၉ဟာတက်ပင်လုံးဂရိကဝတ်ချက်ပါဒါတည်းမကဘူးပင်လုံးစာချုပ်ကာလကရှမ်းရဲ့ကချင်ရဲ့ချင်းရဲ့သဘောတူထားတဲ့အချက်ရှိတယ်အဲ့ဒါကိုဘူချုံအောင်စံပြန်ဖြေတဲ့နံပါတ်5အချက်မှာကျခွဲထွက်ခွင့်ကိစ္စအဲ့ဒီတော့ဘူချုံပြောတာတော့ခွဲထွက်ကိုမူရသဘောတူတယ်သို့တော့နော်ဆုံးဖြတ်ချက်ကတော့တိုင်းပြည်ပြည်လွတ်တော်ကြမှာဆုံးဖြတ်တာကိုကောင်းမယ်ဆိုတာပြောလိုက်တယ်ဒါလည်းသဘောတူကြတကယ်တိုင်းပြည်ပြည်လွတ်တော်ကြတော့လေခွဲထွက်ခွင့်ကိုပေးလိုက်တာရှိဒါကြောင့်ချုပ်လိုက်ရင်ပင်လုံးဂရိကဝတ်ဆိုတာပင်လုံးသဘောတူညီချက်5 9 8 9နဲ့ခွဲထွက်ခွင့်နော်ဒါလို့ရှိတယ်တခါအဲ့ဒါကပင်လုံစာချုပ်ပင်လုံစာချုပ်ပြီးတဲ့အခါကျတော့ဒေဇတ်ဒေတာနော်တောင်တန်းဒေတာလေးလာရေးအစည်းအခမ်းသာဆိုတာထွက်လာအဲ့ဒီကျတော့နော်ပူပေါင်းရေးစာချုပ်ပေါ့ပူပေါင်းရေးစာချုပ်သဘောမျိုးသူကဘာလာလဲဆိုသူကကိုလိုနီနယ်၄ခုနဲ့လွတ်လပ်တဲ့ဟိုပါ
နော်ကရင်ဒီပြည်နယ်အဲ့ဒီလေးခုကိုပေါင်းပြီးတော့ပြည်တော်စုဖွဲ့မယ်ဆိုတဲ့သဘောပါလားပြောကြစမ်းဆိုတော့ဗမာပြည်မရဲ့ဗမာပြည်မထဲမှာပါပါလဲဆိုတော့အလောင်းပြည်လက်ထက်ကတင်ထားတဲ့မွန်ပါတယ်နောက်တကဘူရောပြည်လက်ထက်ကတင်ထားတဲ့ရခိုင်ပါတယ်နောက်တကကိန်းအများစုနေတဲ့နမေဝကျော်မပါတယ်အဲ့ဒီဗမာပြည်မရဲ့နောက်တကရှက်ဖက်ဒရေးရှင်းရဲ့နောက်တကနော်ကချင်တောင်တန်းရဲ့ချင်းတောင်တန်းရဲ့စာအဲ့ဒီလေးခုနဲ့လွတ်လပ်တဲ့ကိလွတ်လပ်တဲ့ကိရတဲ့စာချုပ်ကအခုတိအင်္ဂလိပ်ကလူတိရဝန်ဖြစ်တာအဲ့ဒီလေးခုအဲ့ဒီတော့ကျွန်တော်တို့မှာဒါရှိပြီးသားအစတွေကလည်းကိုကျော်အောင်ဆက်ကိုလည်းချထားတယ်ပြီးတော့စုအုံမြစ်လို့ပြောလို့ရအဲ့ဒီအုံမြစ်ကိုအကျောင်းချောင်းချောင်းအကောင့်ထဲမှာပေါ်နိုင်ခဲ့တာဒီနေ့လက်တွေ့ပြန်ခေါ်တယ်ပေါ်ကြရတော့အကောင်းဆုံးဖြစ်လိမ့်မယ်ဖြစ်ဒီနေ့ဖြစ်နေတဲ့ပြည်တွင်းစစ်ရစဲရေးတွေလည်းအလားအလာကောင်းတာလေးဒီလောက်ပါဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်
တော်ဆရာမတော်တွဲဘူးကိုစပြီးဆက်ပြီးမေးချင်တာတခုကကျွန်တော်တို့ဒီလက်ရှိချိန်မှာတော့ဒီနိုင်ငံပါတီမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီနည်းကဒီဆိုရဘုံတော့ဖွင့်နိုင်တဲ့အခြေအနေနိုင်ရထားတယ်ပေါ့ဆိုတော့တစ်ဖက်မှာလည်းကျွန်တော်တို့ဒီခုပြောနေရဒီမျိုးသားညီညွတ်ရေးပြောနောက်တစ်ခါဒီမျိုးသားညီညွတ်စေပြောပြောပေါ့ဆိုတော့ဒီလိုအင်အားစုတွေကြားထဲကဒီညီညွတ်စေကိုတည်ဆောက်မယ်ဆိုလို့ရှိရင်နိုင်ငံပါတီအနေနဲ့ဘလို့သဘောထားတွေထားဖို့လိုအပ်တယ်လို့တိုင်းသားတွေရဲ့ဘက်ကလည်းမျှော်လင့်တာမျိုးရှိတယ်ဆိုတော့ဆိုရဖွဲ့စည်းရေးမှာပြည်တိုင်းနဲ့ပြည်တိုင်းဒေသကြီးနဲ့ပြည်နယ်ဆိုရဖွဲ့စည်းရေးမှာရောဒီအောင်ဆိုရဖွဲ့စည်းရေးမှာရောဘလို့သဘောထားမျိုးနဲ့ဘလို့လုံဆောင်မှုတွေကိုမျှော်လင့်ထားတာရှိတယ်ဒီပုံမှာလည်းဆက်လောက်ဆွေးနွေးပြပါဦး
ကဲအနိုင်ရပါတီအနေနဲ့အခုကတော့သူတို့အနေနဲ့အစိုးရဖွဲ့နိုင်ဖို့လုံလုံလောက်လောက်ပေါ့နော်အခြေအနေရှိနေပါတယ်ဒီအခြေအနေမျိုးမှာဆိုလို့ရှိရင်သူတို့အနေနဲ့ဘလို့အစိုးရမျိုးကိုပုံဖော်မယ်တနိုင်ကလုံးအတွက်ပေါ့နော်ဘို့အစိုးရကိုရောဒီနယ်အစိုးရကိုရောဘလို့ပုံစံမျိုးကိုပုံဖော်မယ်ဆိုတာသူတို့ကောင်းကောင်းမွန်မွန်သူတို့စဉ်းစားတွေးခေါ်ပြီးမှစိတ်စိတ်ကြိုက်ပုံဖော်လို့ရနိုင်တဲ့အနေအထားဖြစ်ပါတယ်အဲ့ခါကျတော့သူတို့အနိုင်ရပါတီအနေနဲ့ပုံဖော်မဲ့အနေအထားဆိုလို့ရှိရင်အနာကငင်းချမ်းရေးကိုဥတီစေချင်ပါတယ်။ကျမတို့ကငင်းချမ်းရေးကိုဥတီမယ်ပြီးလို့ရှိရင်ကျမတို့ဖွံ့ဖြိုးတိုးတက်မှုကိုဥတီတဲ့အစိုးရမျိုးဖြစ်စေချင်ပါတယ်။ပြီးလို့ရှိရင်သက်ဆိုင်ရာဒေသတွေမှာဆိုလို့ရှိရင်လည်းအောက်ခြေအကြီးပေါ့နော်။အောက်ခြေအကြီးကြီးစုပေးနိုင်တယ်ပြီးလို့ရှိရင်ကျမတို့အောက်ခြေတွေမှာအားလုံးမရောက်နိုင်သည့်တိုင်အောင်တော့မှကျမတို့ပြည်သူအတွက်လှုပ်ပေးနေတဲ့ကျမတို့CSO တွေအဖွဲ့အစည်းတွေအများရှိတယ်အဲ့ဒါတွေနဲ့ပြည်နယ်အစိုးရတွေအထူးပြည်ပြည်နယ်အစိုးရတွေလက်တွဲဖော်ဆောင်စီချင်ပါတယ်ဒီခေတ်၅နှစ်ကာလမှာဆိုလို့ရှိရင်ကျမတို့ဒီအဲလူမှုအဖွဲ့အစည်းတွေပေါ့နော်ဒီအဖွဲ့အစည်းတွေနဲ့လက်တွဲဖော်ဆောင်မှုအင်မတန်အားနည်းပါတယ်ပေါင်းစပ်ညှိနှိုင်းမှုအင်မတန်အားနည်းပါတယ်ဒါကြောင့်မို့အစိုးရလက်ဆောင်မှုတသက်ဒီဘက်မှာပြည်သူတသက်အဲ့တော့ပြည်သူမှာဘလူကန္တာတွေအားနေနေတယ်ဘာတွေဖြစ်နေရဆိုတာအစိုးရမသိတယ်လို့အစိုးရလည်းပဲသူတို့အလုပ်ပဲသူတို့လုပ်နေတဲ့အခါကျတော့ပြည်သူနဲ့အစိုးရကြားမှာတော်တော်လေးကွာဟမှုရှိတယ်ပေါ့နော်အဲ့ဒါတွေကျမတို့မြင်နေရပါတယ်ပြီးလို့ရှိရင်နိုင်ငံရေးပါတီတွေဆိုရလဲသက်ဆိုင်ရာကိုစားပြုမှုတွေရှိတဲ့အတွက်နိုင်ငံရေးပါတီတွေနဲ့လည်းလက်တွဲဆောင်ရွက်နိုင်တဲ့ဟာတွေကိုလက်တွဲဆောင်ရွက်တင့်တယ်လို့ကျမတို့ဒီလိုအကြံပြုချင်ပါတယ်နောက်မှဗဟိုဘက်မှာလည်းကျမတို့ဒီတိုင်းရင်းသားအရေးကိစ္စတွေအထူးသဖြင့်ကျမတို့တိုင်းရင်းသားအမည်နာမကိစ္စတွေတော်မှာသူတို့ဘွန်ကြီးဌာနတစ်ခုနဲ့တစ်ခုအင်မတန်ပေါ့နော်ချစ်ဆက်မှုအားနည်းတယ်လို့မြင်ပါတယ်အဲ့လိုမျိုးခံကြတယ်ဆိုလို့ရှိရင်သက်ဆိုင်ရာတိုင်းရင်းသားတွေနဲ့ဟိုအမီနာမကိစ္စတွေဥပမာပေါ့နော်အမီနာမကိစ္စတွေလွယ်မားနေတယ်ဆိုလို့ရှိရင်လည်းအောက်ခြေမှာကျမတို့အဖွဲ့အစည်းတွေနဲ့အဲကျမတို့တွေ့ဆုံပြီးမှကျမတို့ပေါ့နော်အမှန်တိုင်းပဲဖြစ်စေချင်ပါတယ်ပေါ့နော်ပြီးခဲ့တဲ့ကာလတွေမှာဒါမှားယွင်းတာတွေအများကြီးရှိပါတယ်တစ်ဖက်ကလည်းကျမတို့ဒီရွေးကောက်ပွဲကဏ္ဍတွေမှာဆိုလို့ရှိရင်လည်းတိုင်းရင်းသားနဲ့ပတ်သက်ပြီးမှပေါ့နော်ကျမတို့ဆောင်ရွက်မှုတွေရာဆိုလို့ရှိရင်အင်မတန်အားနည်းတယ်အဲ့တော့အဲ့ဒါတွေကိုလည်းအစိုးရအနေမှာထိကြီးစောင့်ကြည့်ပြီးမှဆောင်ရွက်စေချင်ပါတယ်ဘ ਹੁ အစိုးရလည်းပဲအခုကအနာရီတော်များများကဘ ਹੁ မှာယူထားတယ်သို့တော့အောက်ခြေမှာပြဿနာဖြစ်လာလို့ရှိရင်ဘ ਹੁ အစိုးရကလည်းလက်လက်မမီဘူးပြီးနေအစိုးရကလည်းလုတ်ပိုင်ခွင့်မရှိဘူးဆိုတဲ့အခါကျတော့ကျွန်တော်ပြည်သူတွေမှာအရာအခက်အခဲပေါ့နော်တွေ့ရပါတယ်ဒါကြောင့်မို့ဒါတွေကိုဝိုင်းဝန်းညှိနှိုင်းဆောင်ရွက်ဖို့နဲ့လက်လက်မမီတဲ့ကိစ္စရပ်တွေကိုဆိုလို့ရှိရင်လည်းကျမတို့ကဒီပြည်နယ်အစိုးရကိုဒီအစိုးရဘက်ကနေပြီးမှကျမတို့အဲလုတ်ကင်ခွင့်ပေးပြီးမှဆောင်ရွက်တင်တယ်လို့ကျမတို့ပြောချင်ပါတယ်နောက်မှတချို့ခန္ဓာတွေမှာတော့အဲကျမတို့ပေါ့နော်လက်လက်မမီနိုင်တဲ့ခန္ဓာတွေတော့ကျမတို့လုတ်ပိုင်ခွင့်တိတိကျကျပေးပြီးမှဆောင်ရွက်မယ်ဆိုလို့ရှိရင်ပို့ပြီးတော့အောင်မြင်နိုင်မယ်လို့အဲကျမဒီလောက်ပဲပြောချင်ပါတယ်ရှင့်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဆရာဦးကန်သာဒီပေါ်မှာတစ်လောက်ဆွေးနွေးပေးပါဦးခင
်ဗျာဟုတ်ကဲ့ပါအဲနောက်ပိုင်းဆွေးနွေးပါမယ်ပြည်ထောင်စုအဆင့်ပိုင်းကတော်တော်လေးရေးကြည့်တယ်လို့သုံးသပ်ရတယ်ပေါ့နော်ခုနဆရာဦးကျော်ဝင်းပြောသလိုလေကျွန်တော်တို့ ကျွန်တော်အနေနဲ့တော့ပင်လုံကတိကဝတ်ဆိုတဲ့အထဲမှာအာပင်လုံစာချုပ်ထဲကပါတဲ့ဟာကိုမပြောတော့ဘူး6ရက်နေ့မှာဖေဖော်ဝါရီလ6ရက်နေ့မှာ1948မှာကချင်ခေါင်းဆောင်တွေနဲ့ရှမ်းခေါင်းဆောင်တွေသဘောတူထားတဲ့ချက်9ရက်နေ့မှာချင်းခေါင်းဆောင်တွေရောက်လာလို့3ဖွင့်ဆိုင်ရသဘောတူထားတဲ့ချက်10ရက်နေ့မှာဘူချောင်းဆန်းရောက်လာလို့ဘူချောင်းဆန်းကရှမ်းကချင်ချင်းခေါင်းဆောင်တွေရဲ့တင်ပြချက်ကိုသဘောတူထားတဲ့အချက်တွေဟာဂတိကဝတ်လို့ကျွန်တော်အနေနဲ့တော့အဲ့ဒါကိုပို့ပြီးတော့ပြောခြင်းတယ်ပေါ့အဲ့ဒီထဲမှာဆိုအမျိုးသားတန်းတူရေးပါတယ်ပင်လုံစာချုပ်ထဲမှာတော့တန်းတူရေးဆိုတဲ့ကိစ္စထည့်မရေးထားတော့ဘူးပေါ့နော်ဆိုတော့အခုဒီတစ်ခေါက်မှာ NLD ဟာကျွန်တော်တို့1990ခုနှစ်ရွေးကောက်ပွဲတုန်းကလည်းကျွန်တော်တို့ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်စေ1988ခရီးကဖွဲ့စည်းထားတာအဲတုန်းကကျွန်တော်အဲတုန်းကပြောပါတယ် UNLD ကတော့ပြောတယ်NLD ကတိုင်းသားနိုင်ငံမှာမပြိုင်ပါနဲ့လို့ပြောထားတယ်မြစ်တရရခံတယ်ဒါပေမဲ့တို့အကြောင်းပြချက်ကကျွန်တော်ပါတီထဲမှာလည်းတိုင်းသားတွေရှိတဲ့အတွက်ကြောင့်တို့ကဖိတ်ခေါ်လို့ပြန်ရတာပါဆိုပြီးမှတို့ပြောတယ်ဆိုတော့အခုဒီတစ်ခေါက်မှာလည်းပဲကျွန်တော်တို့2015ကလည်းဒီလိုပြောဆိုဆွေးနွေးမှုတွေရှိခဲ့ကြောင်းရလည်းပဲအဆင်မပြေခဲ့ဘူးတို့ပြိုင်နေပေါ့ဒါပေမဲ့ခု NLD နင်းနဲ့ဝင်ပြိုင်လာလို့ပြတ်တက်နိုင်တဲ့ခါမှာအမျိုးသားငြိမ်းချမ်းအစိုးရပဲခေါ်ကနဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးအတွက်ပဲခေါ်ဟင်းထိုင်းဆောင်ရွက်ဖို့လုပ်တဲ့ချိန်မှာနံပါတ်1ကတော့အရေးကြီးဆုံးကတော့တိုင်းပြည်အတွက်ငင်းချမ်းရေးအရေးကြီးတယ်ငင်းချမ်းရေးပေါ်ဆောင်တဲ့နေရာမှာကျွန်တော်တိုင်းရင်းသားဒီပြည်နယ်တွေခြေခံတဲ့ပါတီတွေနဲ့ကောင်းဆောင်တွေနဲ့တန်းတူညီသူဆွေးနွေးမှုကိုပေါ်ဆောင်တဲ့နယ်လို့မြင်ပါတယ်နံပါတ်1နံပါတ်2အနေနဲ့တော့ကျွန်တော်တို့ခုနငင်းချမ်းရေးရဖို့အရေးအတွက်ကဘာကခြေခံတယ်လဲဆိုတော့Federal Democracy ပြည်ထောင်စုတိဆောက်ဖို့ပါပဲ Federal ပြည်ထောင်စုတိဆောက်တဲ့ခါမှာဘာကိုခြေခံမလဲလို့ပြောတဲ့ခါမှာတော်တော်များများကအမြင်အမျိုးမျိုးတွေရှောက်တင်ပြကြပြီမယ်ကျွန်တော်အနေနဲ့တော့အခုကြမှာအမြင်တစ်ဒီအခြေခံမူအတ္တိချမှတ်တာထက်ကျွန်တော်တို့ခုနဘုချောင်းဆန်းနဲ့ပြလွန်ခေါင်းဆောင်တွေလက်မှတ်ထိုးတဲ့ခေါင်းဆောင်တွေကအုံမိချခဲ့ပြီးသားအုံမိရှိတဲ့လမ်းစဉ်ရှိပြီးသားဖြစ်တယ်အဲ့ဒီလမ်းစဉ်အပေါ်မှာတွားတာဟာဖြစ်ရင်နိုင်ငံတော်အတွက်အလွေဆုံးနဲ့နှိမ့်နိုင်ဆောင်ရွက်ဖို့ကအနည်းစားဆုံးဖြစ်မယ်လို့ယုံကြည်တယ်။ဒါကြောင့်ဒီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမှာတိုင်းသားတွေရဲ့သဘောထားကိုဒီအနိုင်ရအစိုးရအနေနဲ့အနိုင်ရပါတီနဲ့တန်းတူညီတူဆောင်ရွက်ဖို့လိုလိမ့်မယ်လို့ယူဆပါတယ်။နံပါတ်3အနေနဲ့တော့ကျွန်တော်တို့အနိုင်ရပါတီအနေနဲ့တကယ်တမ်းဟိုဒရင်းစာချင်းလင်းပွဲမှာပြောကြတဲ့လိုပဲအမျိုးသားငြိမ်းချမ်းရေးအစိုးရကိုဖိတ်စည်းမယ်ဆိုရင်လည်းအတက်နိုင်ဆုံးကန္တတီတီမှာတိုင်းသားဒီပါတီတွေရဲ့အလှည့်ကိုအနည်းဆက်ဆုံးတန်းတူညီသူပေးဖို့လိုအပ်မယ်လို့ယူဆတယ်။ဘာဖြစ်လို့လဲဆိုစာနမူနာကောင်းဖြစ်စေခြင်းနဲ့ဥပမာအမျိုးသားလူ့ခွင့်ရေးကော်မရှင်တွေရှိတယ်။အခက်တိုက်ဖျက်ရေးကော်မရှင်တွေရှိတယ်။နော်ဖွဲ့စည်းပုံခြေခံဥပဒေခုံရုံးတွေရှိတယ်။ဝန်ထမ်းရွေးချယ်ရေးဖွဲ့တွေရှိတယ်။တကယ်တော့တကယ်ဟိုဌာနဝန်ကြီးဌာနအသီးသီးမှာဒီတာဝန်ဘာလဲခွဲဝင်ယူတာမဟုတ်ရင်တောင်မှတချို့နေရာတွေမှာအထူးတကွပူပေါင်းဆောင်ရွက်ပြီးတော့လုပ်နိုင်တဲ့အခန်းကဏ္ဍတွေအများကြီးရှိတယ်။ဒါကို NLD ဆိုရာတွေနဲ့ပြည်ထောင်စုပိုင်းမှာအကောင့်ထည့်ဖို့တင်းနေလို့ဒါကိုအကြံပေးခြင်းတယ်ပေါ့နော်။ပြည်နယ်ပိုင်းမှာကပြည်နယ်ပိုင်းကြတော့ဘ ਹੁ ကမူချပေးရကိုပြည်နယ်ကအကောင့်ထည့်ဖို့ရတာများတယ်။အခြေခံဥပဒေရလည်းဒီလိုပဲသွားတယ်။သွားပြီးငယ်မဲ့လေကျွန်တော်တို့ပြည်နယ်တွေမှာလည်းပဲဒေသခံတိုင်းဒေသပါတီကောင်းဆောင်တွေရဲ့သူနဲ့ပူပေါင်းဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းကကျွန်တော်တို့တိုင်းသားပါတီဟာဘာပဲဖြစ်ဖြစ်အဲ့ဒီအပေါ်ကညွန်ကြားချက်မျိုးမရှိတဲ့အတွက်ကြောင့်ဒေသခံရဲ့ပြည်သူလူထုရဲ့အတန်ကိုပိုကြားရတယ်လို့ယုံကြည်တယ်ဒေသခံရဲ့လက်တွေ့လိုအပ်ချက်ကိုပိုသိတယ်ပိုပြီးတော့လည်းဒီဆောင်ရွက်ဖို့ဒီနှိစပ်မှုရှိတယ်ဒါကြောင့်ဒီလိုမျိုးဒေသခံတွေရဲ့ပြည်သူလူထုရဲ့လိုအပ်ချက်ကိုခင်းနိုင်ပူပေါင်းဆောင်ရွက်နိုင်ဖို့ဆိုရင်တော့ပြည်နယ်အစ်စ်မှလည်းပဲဒီလက်ရှိနိုင်ရပါတီနဲ့ပူပေါင်းဆောင်ရွက်မှုကတော့မဖြစ်မနေဆောင်ရွက်ဖို့လိုအပ်တယ်ဒါမှသာလျှင်ကျွန်တော်တို့နိုင်ငံမှာအဓိကငြိမ်းချမ်းရေးလိုချင်တယ်ငြိမ်းချမ်းရေးဖြစ်ဖို့အတွက်ကပြည်ထောင်စုမြန်မာနိုင်ငံဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုဖြစ်ဖို့လိုတယ်ကျွန်တော်တို့အုပ်ချုပ်ရေးပိုင်းတွေမှာပဲဖဆပလခက်တမိုင်းကြောင့်အဆက်ဆက်မှာဗမာတိုင်းသားတွေကပဲဘိုဟိုပြည်ထောင်စုအာဏာအစစ်အစင်အကုန်လုံးချုပ်ကန်ထမိုးကန်တဲ့နေရာကနေအခုအရွိတ်တရွိတ်ကိုကျွန်တော်တို့ရွိတ်သွားပြီးတော့အထိုက်လျော့တန်းတူညီမျှမှုဖြစ်လာမယ်ဆိုရင်ပြည်ထောင်စုဟုတ်တယ်ခုနဆရာဦးကျော်ဝင်ပြောတယောက်နဲ့တယောက်လူမျိုးတစ်မျိုးနဲ့သူမျိုးပါတီတစ်ခုနဲ့တစ်ခုဖြစ်ကြားမှာယုံကြည်မှုပိုရှိလာပြီးတော့
လက်တွဲဆောင်ရွက်နိုင်မယ်လို့မျှော်လင့်ပါတယ်။ဒါကိုပဲပြောချင်ပါတယ်နော်ကျေးဇူ
းပါ။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်ဆရာဦးကျော်ကိုမေးချင်တာကတော့ကျွန်တော်တို့လက်ရှိဒီနိုင်ငံရေးဒီအကြောင်းလေးရတယ်။2020နဲ့စလာကျွန်တော်တို့ဒီဆိုရသုံးဖက်ကိုသွားတော့မှာပေါ့နော်။ဆိုတော့ဟိုဒီတစ်ဖက်မှာလည်းကျွန်တော်အင်အားစုတွေဒီမတူကဲကအင်အားစုတွေကြားထဲကဒီကျင်းကြားစေရေးမျိုးရေးကလည်းဒီကျွန်တော်တို့ကတုံ့နေရတဲ့အခြေအနေရှိတယ်ပေါ့။ဆိုတော့ဒီလိုအခြေအနေမျိုးမှာလာမယ့်ဒီဆိုရစစ်လက်ထက်မှာပေါ့ကျွန်တော်ဒီမျိုးသားညီညွတ်ရေးတို့မျိုးသားကျင်းကြားစေတော့ဘယ်လောက်ထိမျှော်လင့်လို့ရနိုင်လိမ့်ရှိမလဲ။ဆိုတော့ဒါတွေကိုမျှော်လင့်လို့ရဖို့ရအတွက်ကဘယ်လိုအဓိကထားပြီးလှုပ်ဆောင်ဖို့လိုအပ်တယ်ပေါ့။ဆိုတော့ဒါကိုလက်ဆရာအချက်ဆွေးနွေးပြပါခင်ဗျာ။
အာပဲပြောပြောကြွက်ကြပြကြတာဆိုင်ရင်ပူပေါင်းမှုလုပ်ကြတာတော့ကျွန်တော်တို့ကြိုးစားမှာပေါ့ဗျာ။သို့တော့ဘလို့ပူပေါင်းမှုလုပ်မလဲဆိုတော့စစောကကျွန်တော်ပြောခဲ့တဲ့ရှီပြီးသားဂရိကဝတ်ကိုအခြေခံပြီးတော့လုပ်သွားကြတာကပိုးပြီးတော့အဖြေနဲ့နှိစက်လိုက်မယ်ထင်တယ်။အဲ့တော့တဲ့တဲ့ပြောမယ်ဆိုလို့ရှင်တော့တဲ့လာတဲ့အစိုးရတိုင်းကနံပါတ်1အရေးကြီးတာတိုင်းရင်းသားနဲ့ပြည်လေဘူးလို့ဘာဖြစ်လို့လဲဆိုတော့ပမာနိုင်ငံဟာပမာလူမျိုးတစ်မျိုးတည်းရှိတာမဟုတ်တိုင်းရင်းသားပေါင်းစုံပြည်တည်နေတဲ့နိုင်ငံအဲ့ဒီနိုင်ငံမျိုးမှာတိုင်းရင်းသားတွေနဲ့လူမျိုးဟောပေါ့နော်ပမာနဲ့ကြားထဲမှာတက်တနာရှိနေတယ်ဆိုတိုင်းပြည်ကဘယ်လိုမှမနေပြန်နဲ့ဒါတစ်ချက်နံပါတ်၁ချက်ကတော့တက်လာတဲ့အစိုးရတွေဟာရှိပြီးသားတက်နဲ့တက်တနာတက်တဲ့နေလို့ရှိရင်ဒီတိုင်းပြည်ကလည်းဘယ်လိုမှမနေပြန်နဲ့အဲကြောင့်အရေးကြီးတာကတက်ကလူမျိုးစုတွေနဲ့အဆင်ပြေဖို့တူတယ်တက်လာတဲ့အစိုးရတိုင်းကနှစ်ကတက်နဲ့လည်းနားလည်ဖို့ရှိဖို့တူအဲ့ဒီနှစ်ခုတော့ကြိုးစားသွားစေချင်တယ်ဒီလိုကြိုးစားပွားကြရတော့ကျွန်တော်တို့လိုလားတဲ့ပန်းနိုင်တခုရောက်မှာချက်သို့သော်ဒီကိစ္စကလည်းပြောတာပြောရတာအတော်တော့ကြိုးစားလိမ့်မယ်ထင်တယ်အခုချိန်ကြီးကတော့ကျွန်တော်တို့ကယောလင်းချက်တော့ရှိသလောက်ရှိသေးပါသေးတယ်သို့သော်ပုံဝင်လည်းလည်းပြောရတော့တိတ်အားရစရာအခြေအနေတော့မဟုတ်သေးဘူးလို့ချက်ဆက်ကြိုးစားလိမ့်မယ်ထင်တယ်အဲ့တော့လောက်ပဲပြောပါမယ်။နောက်အချိန်နည်းနည်း
။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးချိန်ကတော့ကျွန်တော်ဒီဟိုက5မိနစ်လောက်ကြာပါသေးတယ်။ဆိုတော့ကျွန်တော်ဒီနောက်ဆုံးမိကွန်းလေးကိုသွားကြမှာ။နောက်ဆုံးမိကွန်းကတော့ကျွန်တော်အချုပ်ပေါ့။ဆိုတော့ဒီကျွန်တော်ဒီမျိုးသားညညရေးအစိုးရလို့ကျွန်တော်တို့ဒီပြောကြတယ်။နောက်ဒီတိုင်းရင်းသားတွေအားလုံးနဲ့ဒီအင်အားစုတွေအားလုံးဂျားတွေကဒီမျိုးသားချင်းကြားသေးကိုလည်းပြောတယ်ပေါ့။ဆိုတော့ကျွန်တော်ဒီလာမယ့်ဒီနောက်ထပ်5မိနစ်ဆွေးရသက်တမ်းကိုသွားတော့မယ်။ချိန်မျိုးမှာဒီမျိုးသားချင်းကြားသေးရေးဒီမျိုးသားညညရေးကိုဟိုလှုပ်ဆောင်နိုင်ဖို့ရှေ့ကိုဆက်ထိုးနိုင်ဖို့ဘလို့အချက်တဲတွေရှိနေတယ်ဒါကဘလို့ကြော်လွားသိနေတယ်လို့သူစတယ်ပေါ့ဒါကိုလည်းနောက်ဆုံးပိတ်ဒီသူနေပြည့်စစ်ချင်ပါတယ်ကျင်တော့ဆရာမတော်တွဲဘူးကပဲစတယ်သူနေပြပါအောင်ခင်ဗျာ
ဖြစ်ပါဒီလိုအမျိုးသားရင်ကြားစီဆောင်ရွက်တဲ့အခါမှာတော့ဒါကျမတို့အစိုးရတရားဆိုတာအခုလက်ရှိကျမတို့ဥပဒေအရလည်းပဲအဲဒီကျမတို့အစိုးရဖြစ်လာပြီဆိုလို့ရှိရင်တော့ပါတီလုပ်ငန်းတွေဆောင်ရွက်လို့မရဘူးပေါ့နော်အဲ့တော့ဘဟုမှာဆိုလို့ရှိရင်ကျမတို့ပြည်တော်စုအစိုးရဆိုလို့ရှိရင်သူ့နေရာမှာရွေးကောက်ပွဲတော်ပြန်ကျင်းပတယ်ပေါ့နော်ရွေးကောက်ပွဲတော်ပြန်ကျင်းပတယ်အဲ့တော့တစ်ဖက်ကကြတော့လေကျမတို့ကဒီမြို့သားရင်ကြားစီအစိုးရလို့ကျမတို့ပြောနေပေမဲ့ဒီအစိုးရအဖွဲ့အဲနောက်ဘဟုအစိုးရရောပြည်နယ်အစိုးရရောဖွဲ့စည်းတဲ့အခါမှာသူ့ရဲ့ပေါ့နော် criteria တွေကိုသတ်မှတ်တဲ့အခါမှာတော့ဒီပါတီကိုပေါ့နော်တစ္ဆာရှိတဲ့လူလို့ပြောတယ်နောက်မှပါတီမူဝါဒတွေကိုไลน่าส่งยั่วနိုင်တယ်လို့ပြောတယ်အဲ့ဒီခါကျတော့အဲ့လိုမျိုးကန္တာတွေအဲ့လိုမျိုးအကန့်တတ်တယ်အဲ့လိုမူဝါဒတွေထားမယ်ဆိုရင်တော့ကျမတို့ကအခက်ခဲတွေအများကြီးရှိလိမ့်မယ်အဲ့တော့ကျမတို့အဲဘဟုအစိုးရဆိုတာကတော့ကျမတို့အစိုးရဖြစ်ပြီးဆိုလို့ရှိရင်ပါတီလုပ်ငန်းတွေကိုမလုပ်ရဘူးသက်ဆိုင်ရာကျမတို့သတ်မှတ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့တည်ဆဲဥပဒေဖြစ်မှာကျမတို့ပြည်သူလူထုကိုတာဝန်ခံတဲ့အစိုးရသာဖြစ်ဖို့လိုတယ်ပေါ့နော်ပါတီတစ်ခုကိုအဲ့ဒီအနိုင်ရပါတီတစ်ခုရဲ့မူဝါဒနဲ့ပါတီတစ်ခုရဲ့ဩဇာခံဖြစ်မယ်ဆိုရင်တော့ကျမတို့ကဘလို့မှရှစ်ဆက်သွားလို့ရမှာမဟုတ်ပါဘူးပြီးလို့ရှိရင်ဒီအပေါ်မှာကျမတို့တိုင်းရင်းသားတွေပူပေါင်းဆောင်ရွက်ဖို့လည်းပဲအဲကျမတို့ဒီပါတီတစ်ခုရဲ့မူဝါဒအောက်မှာသွားမယ်ဆိုလို့ရှိရင်တော့အခက်ခဲတွေရှိလိမ့်မယ်အကြက်တဲတွေရှိလိမ့်မယ်ပေါ့နော်အဲ့ဒါကြောင့်မို့ကျမတို့သွားတဲ့အခါမှာကျမတို့ဒီအမျိုးသားမျိုးသားရင်ကြားစီရေးအတွက်ကျမတို့အနာဂတ်February democracy တည်ထောင်မယ်ပြီးလို့ရှိရင်ဒီ9နှစ်တာကျမတို့ပူပေါင်းဆောင်ရွက်နိုင်မယ်ကိစ္စရပ်ပြမှာဆိုလို့ရှိရင်တော့ဘုံသဘောတူညီချက်ပါတဲ့မူဝါဒတစ်ခုကိုသတ်မှတ်ပြီးတော့ကျမတို့ပြည်သူကိုအခြေပြုပြီးမှကျမတို့ငင်းချမ်းရေးကိုရရှိဖို့ဓာတ်တူညီရေးအနာဂတ် February တည်ဆောက်ရေးကိုအခြေခံတဲ့မူဝါဒတွေနဲ့သွားမှသာကျမတို့အဆင်ပြေနိုင်မယ်ဆိုတာကိုကျမအနေနဲ့ဆွေးနွေးလိုပါတယ်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ဆရာဦးငိုက်စာချုပ်ပြီးဆွေးနွေးပေးပါဦး
ကျွန်တော်လူရင်းလေးပဲဆွေးနွေးပြရစီကျွန်တော်ခစ်ဆက်ဆက်မှာကျွန်တော်တို့တိုင်းရင်းသားလူနည်းစုတွေကပင်လုံစိတ်တက်ပြည်ထောင်စုစိတ်တက်ကိုတောက်လျှောက်ထားခဲ့တယ်လို့ကျွန်တော်အဲ့လိုသဘောပေါက်တယ် ပြည်ထောင်စုကြီးကိုတည်မြဲစေခြင်းလို့ဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်ခြင်းနဲ့ဆိုတာလည်းကျွန်တော်ယုံကြည်တယ်။ကျွန်တော်နားလည်လို့မရတဲ့အချက်နဲ့ကျွန်တော်အားမလို့အားမရဖြစ်တဲ့ချက်ကဗမာတိုင်းဒေသခေါင်းဆောင်တွေကပြည်လုံးစိတ်ဓာတ်နဲ့ပြည်ထောင်စုစိတ်ဓာတ်တကယ်မရှိဘဲနဲ့ဗမာစိတ်ဓာတ်ပဲပူထားနေတလားလို့ကျွန်တော်ခက်ဆက်ဆက်မှတန်တရားဝင်တယ်။ပြည်ထောင်စုစိတ်ဓာတ်ပြည်ထောင်စုစိတ်ဓာတ်လို့ပြောပေမဲ့ဗမာစိတ်ဓာတ်ကပူများနေလို့ပြည်ထောင်စုကြီးရဲ့အတွက်ကအပြေမရှာနိုင်ဘူးလို့ကျွန်တော်ဒီလိုတွေ့ရသုံးသပ်ချက်ပါနော်။ဒါကြောင့်ဒီတစ်ခေါက်တော့ NLD အစိုးရအနေနဲ့ကျွန်တော်တို့လက်ရှိနိုင်ငံတော်ရဲ့အတိုင်းပြန်ကပုံပုံကြီးအနေနဲ့လည်းခုဒုတိယတက်တမ်းမှာတော့ဖြစ်ရင်ပြည်လုံးစိတ်သက်ပြည်ထောင်စုစိတ်သက်တကယ်ကိုထားပြီးတော့ကျွန်တော်တို့ဆောင်ရွက်ပြီးတော့အဲ့ဒီအခြေခံစိတ်သက်နဲ့ဆောင်ရွက်ပြီးတော့ဘေးကိစ္စမဆိုငင်းချမ်းရေးကိစ္စဖက်ဒရယ်ပြည်ထောင်စုကိစ္စခုနအမျိုးသားငြိမ်းချမ်းရေးအစိုးရခွင့်ကိစ္စဆောင်ရွက်မယ်ဆိုရင်အောင်မြင်မယ်တိုင်းပြည်ငြိမ်းချမ်းမယ်တိုင်းပြည်ကောင်းမယ်ဆိုတာကိုပေါ်ပြခြင်းနဲ့ဒုတိယတစ်ချက်နေနဲ့ကျွန်တော်တို့တိုင်းသားတွေကပြည်ထောင်စုစိတ်သက်ဖက်ဒရယ်ပြည်ထောင်စုစိတ်သက်ကိုတောက်လျှောက်ထားခဲ့တယ်လို့ပဲဒီတစ်ခေါက်ကတော့ဖြစ်ရင်ဒီ NLD ဆိုရခေါင်းဆောင်အနေနဲ့လူမျိုးရေးစိတ်သက်ဗမာစိတ်သက်ဆိုတာထက်ပြည်ထောင်စုစိတ်သက်နော်ပြည်လုံးစိတ်သက်ကိုကျွန်တော်အနေနဲ့တော့ပြည်လုံးစိတ်သက်ကပြည်ထောင်စုစိတ်သက်လို့မြင်ပါတယ်ဒီပဲ function ပေါ့နော်ဒီစိတ်သက်ကိုအခြေခံပြီးတော့ဒီတစ်ခေါက်တော့ငင်းနှိုင်းဆွေးနွေးမှုဆောင်ရွက်မယ်ဆိုရင်ဒီအခြေခံမှုတစ်ခုနဲ့တင်ကျွန်တော်ပြည်ထောင်စုကြီးကိုခိုင်မဲတဲ့ဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်နိုင်လိမ့်မယ်လို့ပြောလင့်ပါတယ်ကျေးဇူးပါနော်ဟုတ
်ကဲ့ဆရာဦးကျော်မနောက်ဆုံးပြည်လေးဆွေးနွေးပေးပါအောင်သုံးသက်လေးပ
ါ59အခြေခံဥပဒေနဲ့ပတ်သက်လို့ပေါ့နော်ဘူဂျုံအောင်ဆရာလမ်းညွန်ခုနှစ်ချက်ဆိုတာရှိတယ်ကျွန်တော်တော့အဲ့ဒီလမ်းညွန်ခုနှစ်ချက်ကိုအခြေခံပြီးတော့ကြိုးစားကြရအောင်အောင်မြင်လိမ့်မယ်ထင်အဲ့ဒီလမ်းညွန်ခုနှစ်ချက်ကိုတော့အသေးစိတ်မပြောတော့ရေဘူးရပြောရင်အဲ့ဒီလမ်းညွန်ခုနှစ်ချက်တည်းမှာပြည်သူတရလုံးလိုလားနေတဲ့ဒီမိုကရေစီမူတွေဒီမိုကရေစီအခွင့်အရေးတွေလည်းပါတယ်တိုင်းရင်းသားတွေလိုလားနေတဲ့ဖက်ဒရယ်မူတွေလည်းပါနောက်တစ်ခါအဲ့ဒီတော့အစိုးရနဲ့တော့အဲ့ဒီတော့တပ်ပေါ်ရဲ့စိုးရင်တော့ကဖြစ်တဲ့ခွဲမထွက်ရဆိုတဲ့အချက်လည်းပါခွဲမထွက်သင့်ဘူးဆိုတဲ့အချက်တခုလည်းပါနောက်ဆုံးကနိုင်ငံရေးဝါဒလည်းပါတယ်တိုင်းပြည်အလုံးနဲ့မိဘလူပြည့်ဆက်ဆံစုတဲ့အားလည်းပါအဲ့ဒီခုနှစ်ချက်အဲ့ဒီခုနှစ်ချက်ကိုဘူဂျုံအောင်ဆန်တင်ပြီးတော့ပထမဦးဆုံးစထောက်ခံတဲ့သူကကျွန်တော်တို့ဗမာနိုင်ငံရဲ့ပထမဆုံးသမ္မတကြီးဆက်ရွှေတက်နောက်ထပ်တိုင်းရင်းသားတွေအလုံးကလည်းဝိုင်းထောက်ခံကြအဲ့တော့အဲ့ဒီဟာကိုအားလုံးကချွန်းချက်မရှိထောက်ခံလိုက်ကြတယ်ဒီဟာအလွန်လှပတဲ့သမိုင်းဒီသမိုင်းကြောင့်အခြေခံလေးကိုယူပြီးတော့ကျွန်တော်တို့ဆက်ပြီးတော့ကြိုးစားကြမယ်ဆိုရင်လိုလားတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောင်ရေးအတွက်အစဉ်ပြေလိမ့်မယ်ထင်တယ်။ဒါကြောင့်ဒါဘူပဲလမ်းညွန်အနေနဲ့တစ်ဖက်လုံးဝသဘောထားသိချင်အဲ့ဒီပူကျော်အောင်ဆက်ရဲ့လမ်းညွန်ခုနှစ်ချက်ပေါ့ဒါပါပဲကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ခင်ဗျာအဲ့တော့ကျွန်တော်ဆွေးနွေးပွဲလည်းအချိန်ပြည့်သွားတဲ့ဒီမှာပဲချက်မှာဖြစ်ပါတယ်။အဲ့တော့ပါဝင်ဆွေးနွေးပေးကြတဲ့ဆရာဦးကျော်ဝင်ဆရာဦးငိုင်စဆရာမတော်လေးမှုတွေကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ။
ဆောင်းနှင်းတွေဝေးတဲ့ဒီနှစ်တကူရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေခရစ်စမတ်တေးသချင်းတွေနဲ့ဖြော်ပြပေးနေပါတယ်။ဒါကြောင့်မလို့ဒီနေ့မှာတော့ခိုင်ချူတီဆိုတဲ့နှင်းဝေးတဲ့ဆောင်းသချင်းနဲ့ဖြည့်ပျော်ပေးကြပါမယ်။နားဆင်ကြပါလား။
စနေညအတွက်သတင်းမဆင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းအချင်းချုပ်ကိုပြောပြပါမယ်အမေရိကန်စိုက်ဘာလုံခြုံရေးကြိုးပမ်းမှုကြီးနဲ့ပတ်သက်ပြီးသက်ဆိုင်ရာဌာနတွေရဲ့တင်ပြချက်ကိုနားထောင်ခဲ့ရတဲ့လွှတ်တော်အမတ်တွေကဒါဟာရုရှားလက်ချက်ဆိုတာအခုချိန်ထိရထားတဲ့အထောက်အထားတွေအားလုံးကပြနေတယ်လို့သတိပေးပြီးလက်တွန့်ပြန်ဖို့တောင်းဆိုကြပါတယ်ဒီစိုက်ဘာလုံခြုံရေးကြိုးပမ်းမှုမှာအစိုးရဌာနတွေရောပုဂ္ဂလိကကဏ္ဍပါထိခိုက်ခဲ့တာပါရုရှားနိုင်ငံမှာရှိတဲ့အမေရိကန်ကောင်စီယုံတွေကနောက်ဆုံးကြံနေသေးတဲ့ယုံညွန်းကိုပိတ်ပစ်ဖို့ရည်ရွယ်ထားတယ်ဆိုတာသမ္မတထရမ့်အစိုးရကကွန်ကရက်လွှတ်တော်ကိုအသိပေးထားပါတယ်ရုရှားနိုင်ငံအရှေ့ပြားဗလာဒီဗော့စတော့မြို့ကကောင်စီယုံကိုအပြီးပိတ်တော်မှာဖြစ်ပြီးရေကာတူရင်ဘတ်မြို့ကကောင်စီယုံရဲ့လုပ်ငန်းတွေကိုတော့ယာယီရဆိုင်ထားမယ်လို့အမေရိကန်နိုင်ငံကြားရေးဌာနကနေလွှတ်တော်အမတ်တွေကိုဒီဇင်ဘာလ10ရက်နေ့မှာပြောခဲ့တာပါအမေရိကန်ဆိုရလုံငန်းတွေဒီသတင်းဘက်ကမှဒစီတပန်းရဆိုင်သွားမယ်အရေးဆောင်ရှာဖို့အတွက်နှစ်ရက်တာယာယီအသုံးစရိတ်ဥပဒေကိုကွန်ကရက်လွှတ်တော်ကတောက်ကြနေနှောင်းပိုင်းမှာအတည်ပြုပြဋ္ဌာန်းခဲ့ပါတယ်အဆိုရယာယီအသုံးစရိတ်ဥပဒေကိုအောက်လွှတ်တော်ကထောက်ခံမဲ320မဲကန့်ကွက်မဲ60နဲ့အတည်ပြုခဲ့ပါတယ်အဲဒီနောက်ထက်လွှတ်တော်ကလည်းချက်ချင်းလိုအတည်ပြုခဲ့ပြီးသမ္မတဒေါ်နယ်ထရမ့်ကတောက်ကြနေနှောင်းပိုင်းမှာလက်မှတ်ရေးထိုးပြဋ္ဌာန်းခဲ့ပါတယ်အမေရိကန်အစားအစာနဲ့ဆေးဝါးကုကေရေးအေဂျင်စီ FDA ကနေဒုတိယမြောက် COVID-19 ကာကွယ်ဆေးတမျိုးကိုအရေးပေါ်သုံးစွဲဖို့တောက်ချာနေကအတည်ပြုပေးလိုက်ပါပြီ။အမေရိကန်ဆေးဝါးကုမ္ပဏီဖြစ်တဲ့ Moderna ရဲ့အဲ့ဒီကာကွယ်ဆေးကို NIH အမေရိကန်မျိုးသားကြောင့်မရေးဌာနနဲ့အတူဆက်သက်ထုတ်လုပ်ခဲ့တာပါ။ဒီကာကွယ်ဆေးဟာအခုလအစောပိုင်း၅ပဲအရေးပေါ်သုံးစွဲခွင့်ပြုခဲ့တဲ့ Pfizer COVID ကာကွယ်ဆေးနဲ့အလားတူပါတယ်။ဒီဆေးတွေကိုတော့တန်းနဲ့ချီတဲ့ကျန်းမာရေးဝန်ထမ်းတွေနဲ့သက်ကြီးတွေကိုစောင့်ရှောက်ရေးခေယာမှာရှိသူတွေကိုကနဦးထိုးပေးနေပါတယ်။တရုတ်နိုင်ငံမှာကျန်းမာရေးတယူပို့ဆောင်ရေးနဲ့နေဆက်ဒေသထိန်းချုပ်ရေးလုပ်ငန်းတွေကလုပ်သားတွေကိုကိုဗစ်ကာကွယ်ဆေးမကြခင်မှာစထိုးပြီးတော့မယ်လို့တရုတ်ကျန်းမာရေးကော်မရှင်ဒုတိယဝန်ကြီးကပြောပါတယ်။ဒါအပြင်တက်ကြီးရွယ်ဦးတွေနဲ့ယောဂအခမ်းရှိသူတွေကလည်းကာကွယ်ဆေးဦးစားပေးထိုးပေးမယ်စီရင်နေမှာပါဝင်ပါတယ်ခင်ဗျာ။စနေနေ့ညတွေ VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဒေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သေးပါခင်ဗျာ။
This program has come to you from the Voice of America, Washington.